Welcome to the Voice of America in Burmese.
မင်္ဂလာပါ VOA မေကန်အတန်ရဲ့2022ခုနှစ်မေလ18ရက်အင်္ဂါနေ့နေ့နဲ့ခင်အစီအစဉ်ကို American ပြည်ထောင်စု Washington DC မြို့တော်ကနေလိုင်းဒိုမီတာ24.50 တို့ပြင်လိုင်းလက်မီတာ190 kHz 1905တို့ကနေဓာတ်ရိုက်ထုတ်လွှင့်သွားမှာပါရှင်ဒီမှာအင်ဂျင်နိုင်ပါအင်္ဂါနေ့နေ့နဲ့ခင်အစီအစဉ်ကို VOA ရဲ့ website စာမျက်နှာဖြစ်တဲ့ burmese.voanews.com နဲ့ Facebook စာမျက်နှာဖြစ်တဲ့ VOA Burmese News ကနေတိုက်ရိုက်နားဆင်နိုင်ပါတယ်။ဒီကနေ့နေ့နဲ့ခင်နားဆင်ရမယ့်သတင်းလွှာတွေထဲမှာတော
့ It's a good thing that the UN General Assembly is focusing on Myanmar, but the real action that needs to happen
ဒါကတော့ HRW ဒီလူ့ခွင့်ရေးစောင့်ကြည့်ရေးအဖွဲ့ကြီးရဲ့အာရှမူဝါဒရေးရာညွှန်ကြားရေးမှူး John Sipton ပြောသွားတာပါကုလသမဂ္ဂအထွေထွေညီနာခံမှာမြန်မာနိုင်ငံကိုလက်နက်ရောင်းချမှုပိတ်ပင်တဲ့ဆုံးဖြတ်ချက်6ဆုံးဖြတ်ချက်မူကြမ်းပါဝင်တဲ့ဒီဆွေးနွေးဖို့ရှိနေတဲ့အကြောင်းနားဆင်ရဖို့ရှိပါတယ်အဲဒီနောက်မှာတော့စစ်ကောင်စီကလက်နက်ကြီးတွေနဲ့အပြင်းထန်တိုက်နေတဲ့မင်းတပ်မျိုးရဲ့နောက်ဆုံးအခြေအနေအာဏာသိမ်းပြီးတဲ့အနာသိမ့်ကြီးတဲ့နောက်ပိုင်းမှာစစ်ပွဲတွေကြောင့်ကချင်ပြည်နယ်တွေတိုးလာတဲ့ဒုက္ခသည်တွေရဲ့အရေးစတဲ့သတင်းပေးပို့ချက်တွေသတင်းလွှာတွေကိုနားဆင်ရဖို့ရှိပါတယ်။နောက်ပိုင်းမှာတော့စီးပွားရေးကဏ္ဍ၊ဘလော့ဂါတွေပြောသမျှစတဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်မှာပါ။အခုတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့မတ်တင်ကြီးထိုက်တို့ကပြောပြမှာပါရှင
်။ချင်းပြည်နယ်မင်းတပ်မျိုးမှာစစ်တပ်ရဲ့အကြမ်းဖက်နေမှုတွေချက်ချင်းရပ်တန့်ဖို့နဲ့ကလေးငယ်တွေကိုအကာအကွယ်ပေးဖို့ကုလသမဂ္ဂကတင်းနှင်းလာလဲမှာတောင်းဆိုလိုက်ပါတယ်
။ Our UNICEF colleagues in the country take over the violence for security forces to protect children in the town of Mindanao.
ချင်းပြည်နယ်မင်းတပ်မျိုးကကလေးငယ်တွေကိုလုံခြုံရေးတပ်တွေကအကာအကွယ်ပေးဖို့နဲ့အကြမ်းဖက်မှုတွေကိုချက်ချင်းရပ်တန့်ဖို့မြန်မာနိုင်ငံတဲကကုလသမဂ္ဂကလေးငယ်ရန်ပုံငွေအဖွဲ့ကဒီကနေ့ပဲတောင်းဆိုလိုက်ကြောင်းကုလသမဂ္ဂကင်းရင်းမှုချုပ်ရဲ့ပြောခွင့်ရ Stephen Dujarric ကပြောသွားတာပါ။အာနာသိမ့်ထားတဲ့စစ်တပ်ကိုရရလက်နက်တွေနဲ့ခုခံနေကြတဲ့မင်းတပ်မျိုးနယ်ကိုစစ်ကောင်စီကမေလ23ရက်နေ့ကြာတပင်းနေမှာမာရှယ်လော့ထုတ်ပြန်ခဲ့တယ်လို့တောက်ကြနေမှာတော့စစ်မြေပြင်သုံးလက်နက်ကြီးတွေစစ်ရဟန့်ရင်တွေတုံးပြီးပြင်းပြင်းထန်ထန်တိုက်ခိုက်ခဲ့တာပါဒီလိုတိုက်ခိုက်မှုတွေအတွင်းအရသာပြည်သူ6ဦးတဲ့မနေ့တေဆုံးခဲ့ရတယ်လို့တရားမဲ့ဖမ်းဆီးထိန်းသိမ်းထားတာတွေရှိနေတယ်ဆိုတော့ခိုင်လုံတဲ့သတင်းတွေနဲ့ပတ်သက်ပြီးကုလသမဂ္ဂလူ့ခွင့်ရေးရုံးကစုံစမ်းစစ်ဆေးနေကြောင်းလဲအတွင်းမှုချုပ်ရုံပြောခွင့်ရကပြောပါတယ်စစ်တပ်အာဏာသိမ်းခဲ့တဲ့ February 1ကနေမေလ18ရက်နေ့အထိစစ်တပ်နဲ့ရဲတပ်တိုက်ဆွမ်းရသူအနည်းဆုံး969ယောက်ရှိနေပြီးဒီထဲမှာဒါဇင်နဲ့ချီတဲ့ကလေးငယ်တွေပါဝင်နေတယ်လို့ပြောပါတယ်ဒါအပြင်ဒဏ်ရာရသူကထောင်ချီရှိနေတယ်လို့လည်းပြောပါတယ်မင်းတပ်မျိုးပေါ်မှာစစ်ကောင်စီတပ်တွေကရဟတ်ရင်တွေမော်တာကြီးတွေနဲ့တိုက်ခတ်မှုကြောင့်ထောင်နဲ့ချီတဲ့ဒေသခံတွေဟာငင်းတွေမှမနေရဲပဲအနာဝန်းကျင်တောတောင်တွေကြားပုံအောင်နေရတာဖြစ်ပါတယ်မင်းတပ်မျိုးနဲ့လူပေါင်း9000ကနေ8000ကျားထွက်ပြေးပုံအောင်နေကြတယ်လို့ Rogers သတင်းမှာဖော်ပြပါတယ်မြန်မာနိုင်ငံမှာစစ်တပ်က February 1ရက်အာဏာသိမ်းခဲ့ခြင်းကစပြီးမြန်မာစစ်အာဏာပိုင်တွေပေါ်အရေးယူမှုတွေဇက်တိုက်လုပ်နေတဲ့ American Britain နဲ့ Canada တို့ကတနင်္လာနေ့မှာလဲမြန်မာစစ်ကောင်းဆောင်တွေပေါ်မှာပြစ်မှတ်ထားအရေးယူမှုအစ်စ်တွေကိုချမှတ်ခဲ့ကြပါတယ် American ရဲ့အရေးယူမှုအစင်းသက်မှာမြန်မာနိုင်ငံကနောက်ထပ်လူပုဂ္ဂိုလ် 16 ဦးနဲ့နိုင်ငံတော်စီမံအုပ်ချုပ်ရေးကောင်စီ SCC တို့ကိုထည့်သွင်းလိုက်တာဖြစ်ပါတယ်။ဒီထဲမှာ SCC အရက်သားစစ်ကောင်စီအဖွဲ့ဝင်တွေနဲ့စစ်ကောင်စီကခန့်အပ်တဲ့ပြည်ထောင်စုဝန်ကြီးတွေပါဝင်ပါတယ်။အရက်သားစစ်ကောင်စီအဖွဲ့ဝင်တွေဖြစ်တဲ့ဦးသိန်းညွန့်ဦးခင်မောင်ဆွေမန်းငိမ့်မောင်ဆိုင်းလုံဆိုင်းတို့ပါဝင်ပြီးအစိုးရအဖွဲ့ဝင်တွေဖြစ်တဲ့အပြည်ပြည်ဆိုင်ရာပူးပေါင်းဆောင်ရွက်ရေးဝန်ကြီးဦးကိုကိုလှိုင်းရင်းဆိုင်ရေးဝန်ကြီးဒုတိယဗိုလ်ချုပ်ကြီးဟောင်းဦးထွန်းနောင်းအောင်စီးပွားကူးသန်းဝန်ကြီးဦးပွင့်ဆန်းဗဏ္ဍာရေးဝန်ကြီးဦးဝင်းရှင်၊ကျန်းမာရေးဝန်ကြီးဦးသက်ဆိုင်ဝင်း၊တဘာဝတင်ရန်စားတဝန်ကြီးဦးခင်မောင်ကြီး၊တိုင်းဒေသကြီးဝန်ကြီးဦးထွန်းမြောင်တို့ပါဝင်တဲ့အပြင်ဘိုးဘန်ဥက္ကဋ္ဌဦးသန်းကြီးနဲ့ရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးသိန်းစိုးတို့လည်းထည့်သွင်းထားတာပါ။စစ်ကောင်စီဖွဲ့ဝင်ဗိုလ်ချုပ်ကြီးတချို့ရဲ့တာသမီတွေကိုလည်းစီးရင်နဲ့မှထည့်သွင်းထားပါတယ်။သူတို့ရဲ့အမေရိကန်နိုင်ငံတွင်ပိုင်ဆိုင်မှုတွေကိုထိန်းချုပ်လိုက်တယ်လို့သူတို့နဲ့စီးပွားဆက်ဆံမှုမလုပ်ဖို့အမေရိကန်နိုင်ငံသားတွေကိုလည်းတားမြစ်လိုက်တာပါ။ကနေဒါအစိုးရကတော့မြန်မာစစ်တပ်နဲ့ဆင်နွှဲနေတဲ့လူပုဂ္ဂိုလ်တွေနဲ့ကုမ္ပဏီတွေအတွက်နောက်ထပ်အရေးယူမှုတွေချမှတ်ခဲ့တယ်လို့ဗြိတိန်ကလည်းသူ့ရဲ့ဒဏ်ခတ်အရေးယူမှုထဲမှာမ မြန်မာအစိုးရဘဏ်ကြောင့်ရလုပ်ငန်းကိုပါထည့်သွင်းလိုက်တာဖြစ်ပါတယ်။မြန်မာစစ်ကောင်ဆောင်တွေဟာမြန်မာနိုင်ငံဒီမိုကရေစီလမ်းကြောင်းပေါ်ပြန်လျှောက်ရေးအတွက်အခုထိဘာမှမလုပ်သေးတာကြောင့်မြန်မာစစ်တပ်ကိုလက်နက်မရောင်းတာစစ်တပ်ပိုင်းကုမ္ပဏီတွေနဲ့စီးပွားရေးမလုပ်တာလို့အရေးယူမှုတွေလုပ်ရေးကမ္ဘာနိုင်ငံအားလုံးကစဉ်းစားကြဖို့အမေရိကန်နိုင်ငံချိုင်းဝန်ကြီးအန်ထိုနီဘလင်ကန်ကတိုက်တွန်းလိုက်ပါတယ်။မြန်မာရေးနဲ့ပတ်သက်ပြီးကုလသမဂ္ဂအထွေထွေညီလာခံမှဆုံးဖြတ်ချက်မူကြမ်းချမှတ်ရေးအတွက်အင်္ဂါနေ့မဲခွဲဆုံးဖြတ်မယ်အစည်းအဝေးကိုကုလသမဂ္ဂကရွှေ့ဆိုင်းလိုက်ပါတယ်။တနင်္လာနေ့ကတော့အထွေထွေညီလာခံအဆက်ကြသဘာပတိပြောခွင့်ရ Brandon Palmer ကသတင်းတောက်တွေကိုခုလိုပြောကြားခဲ့တာပါ
။ Tomorrow at 3 p.m. the General Assembly plenary will meet to take action on a draft resolution on the situation in Myanmar.
မနက်ပိုင်းနေ့လည်း3 p.m. မှာကုလသမဂ္ဂအထွေထွေညီလာခံကနေမြန်မာနိုင်ငံရဲ့အခြေအနေနဲ့ပတ်သက်တဲ့ဆုံးဖြတ်ချက်မူကြမ်းအခြေအကြောင်းပြောသွားတာပါ။ဒီမူကြမ်းကိုဥရောပကနိုင်ငံငယ်လေးတစ်ခုဖြစ်တဲ့လက်ချန်စတိုင်းကဥဆောင်တင်သွင်းတာဖြစ်ပါတယ်။ဒီဆုံးဖြတ်ချက်မူကြမ်းအတွက်နိုင်ငံပေါင်း194နိုင်ငံကမဲခွဲကြမှာဖြစ်ပြီးဒီထဲမှာတရုတ်နဲ့အာဆီယံနိုင်ငံတွေပါဝင်နေတဲ့အတွက်အတည်ပြုနိုင်မပြုနိုင်မသေးကြသေးပါဘူး။ဒီဆုံးဖြတ်ချက်မူကြမ်းထဲမှာမြန်မာနိုင်ငံကိုလက်နက်ခင်းရမ်းမှုကြောင့်မျိုးစုံရောင်းချတာဒါမှမဟုတ်လွှဲပြောင်းတာမျိုးဓာတ်ရိုက်ဖြစ်စေတွယ်ဝပြီးဖြစ်စေမလုပ်ဖို့ချက်ချင်းဆိုင်းငံ့ထားရမှာဖြစ်ကြောင်းတောင်းဆိုတာပါဝင်ပါတယ်။ဒါပြန် February 1ရက်စစ်တပ်အာဏာသိမ်းတဲ့အချိန်ကစပြီးထုတ်ပြန်ထားတဲ့နိုင်ငံတော်ရေးပေါ်အခြေအနေကြေညာမှုအဆုံးသတ်ဖို့ငြိမ်းချမ်းစွာဆန္ဒပြသူတွေပေါ်အကြမ်းဖက်မှုအလုံးရပ်ပစ်ဖို့မြန်မာပြည်သူတွေဆန္ဒထုတ်ဖို့ပြသခဲ့တဲ့ November ရွေးကောက်ပွဲရလဒ်ကိုလေးစားဖို့ပါတောင်းဆိုထားတာဖြစ်ပါတယ်။ကုလသမဂ္ဂအထွေထွေညီလာခံရဲ့ဆုံးဖြတ်ချက်တွေဟာလိုက်နာစရာမလိုပေမဲ့အဖွဲ့ဝင်15နိုင်ငံပါတဲ့ကုလသမဂ္ဂလုံခြုံရေးကောင်စီလိုမဟုတ်ဘဲဗီဒိုအာဏာသုံးခွင့်မရှိတဲ့ဒီညီလာခံရဲ့ဆုံးဖြတ်ချက်ဟာကမ္ဘာနိုင်ငံတွေကြားနိုင်ငံရေးဩဇာရတိတ်ကိုကြီးမားတာဖြစ်ပါတယ်။အခုမဲခွဲမဲ့ဆုံးဖြတ်ချက်တဲ့မှာအတိုင်းနိုင်ငံပုဂ္ဂိုလ်ဒေါင်ဆန်းစုကြည်နဲ့အဖမ်းခံရသူအားလုံးပြန်ပြီးလွှတ်ပေးဖို့တောင်းဆိုထားတဲ့အပြင်ကုလသမဂ္ဂအထွေထွေမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကြံပေးခရစ်စတင်းဗာဂနာကိုမြန်မာနိုင်ငံတွင်လာရောက်ခွင့်ပေးဖို့နဲ့အာဆီယံ10နိုင်ငံကြားရထားတဲ့မြန်မာနိုင်ငံဆိုင်ရာသဘောတူညီချက်900ကိုအကောင့်ထည့်ဖို့တွေပါပါဝင်ပါတယ်။ရခိုင်ပြည်နယ်ကနေဘင်္ဂလားဒေ့ရှ်ဖက်ထွက်ပြေးခိုလုံနေကြတဲ့ရွန်ဂျာဒုက္ခသည်တွေကိုနိုင်ငံတကာကအကူအညီတွေပေးချဖို့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာအဖွဲ့အကြီးအကဲဖီလီပိုဂရန်ဒေးကတနင်္လာနေ့မှာပန်ကြားလိုက်ပါတယ်။ဒီဒုက္ခသည်တွေအတွက်ကုလသမဂ္ဂရန်ငွေဒေါ်လာ10,000ရအောင်ကြိုးစားမယ်အလှူရှင်နိုင်ငံများရဲ့အင်္ဂါနေ့အစည်းအဝေးမတိုင်ခင်အခုလိုပန်ကြားလိုက်တာပါ။အခုအခါမြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းခဲ့ပြီးနိုင်ငံတွင်းအခြေအနေတွေဆိုးလာနေတာကြောင့်နေဆက်ကြော်ဖြတ်ပြီးမြန်မာနိုင်ငံတည်းထွက်ပြေးချသူတွေများလာနေတဲ့အတွက်ဘင်္ဂလားဒေ့ရှ်ရောက်ရိုဟင်ဂျာအရေးဂရုမစိုက်ပဲဖြစ်သွားမယ့်အနေအထားချုပ်နေရတယ်လို့လဲမစ္စတာဂရန်ဒေးကပြောပါတယ်။မြန်မာအစိုးရကတော့ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုလက်မခံသေးမဲ့သူတို့ကိုစီစစ်ပြီးမှပြန်လက်ခံမှာဖြစ်ကြောင်းပြောထားတာပါ။ဒါပေမဲ့အခုထိအကောင့်ထဲမပေါ်နိုင်သေးပါဘူး။စစ်တပ်အာဏာသိမ်းပြီးချိန်ကစပြီးစစ်တပ်နဲ့ရဲတွေအကြမ်းဖက်မှုကြောင့်တေဆုံးရတဲ့အရသာ800ဝန်းကျင်ရှိလာပြီဖြစ်တယ်လို့အင်းဂျန်ထိုင်းနဲ့အိန္ဒိယဘက်ကိုထွက်ပြေးခိုလုံသူကလည်းထောင်ချီရှိလာနေတာပါအခုလိုအသက်သေးကြောင့်ထွက်ပြေးလာသူတွေကိုခိုလုံခွင့်ပေးကြဖို့လဲကုလသမဂ္ဂဒုက္ခသည်များဆိုင်ရာအကြီးအကဲကဗန်ကြားခဲ့ပါတယ
်ဒီရီအမေရိကန်တန်မနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိပိုင်းဒိုမီတာ24 kHz 12.13 ပိုင်းဒိုမီတာ40 kHz 8413ပိုင်းဒိုမီတာ51 kHz 5895နဲ့ပိုင်းလက်မီတာ190 kHz 1595တို့ကနေထုတ်လွှင့်ပေးနေပါရှင
်။ VOA မြန်မာပိုင်းစီစဉ်ရဲ့အင်ကာနေ့မနက်ခင်းနိုင်ငံတကာသတင်းတွေကိုဆက်လက်တင်ပြပေးနေပါတယ်။ဂါဇာစီးတီးကိုအစ္စရေးကတနင်္လာနေ့အစောပိုင်းမှာလေကြောင်းကနေတိုက်ခတ်ခဲ့ပြီးပါလက်စတိုင်းစစ်သွေးကြွအဖွဲ့ရဲ့အကြီးအကဲတပ်မှုတို့သေဆုံးခဲ့ရတယ်လို့ပါလက်စတိုင်းဘက်ကလည်းဒုံးကျည်တွေနဲ့အစ္စရေးကိုထပ်မံတိုက်ခိုက်ပါတယ်။ဒေသရင်းအချင်းဖက်မှုတွေဟာဒုတိယမြောက်သတင်းပတ်ထဲကိုရောက်ရှိလာခဲ့ပါပြီ။မေလ10ရက်နေ့ကစခဲ့တဲ့တိုက်ခတ်မှုတွေအတွင်းပါလက်စတိုင်းဘက်ကအနည်းဆုံး169ဦးသေဆုံးခဲ့ရပြီးဖြစ်ပြီးကလေးငယ်အနည်းဆုံး58ဦးနဲ့အမျိုးသမီး34ဦးပါဝင်ကြောင်းဂါဇာကျန်းမာရေးဝန်ကြီးဌာနကပြောဆိုထားပါတယ်။အစ္စရေးဘက်မှာတော့အသက်6နှစ်အရွယ်ကလေးတဦးအပါအဝင်အနည်းဆုံး10ဦးသေဆုံးရပါတယ်။ဟာမတ်စ်တို့တုံးနေတဲ့ဂါဇာက15ကီလိုမီတာအရှေ့ဥမင်လိုင်ကောင်းတွေဖျက်ဆီးခဲ့ကြောင်းဒါအပြင်ဟာမတ်စ်တို့ရဲ့ဘာသာရေးဝန်ကြီးဌာနအဖြစ်တုံးနေတဲ့9ဓာတ်အဆောက်အုံကိုလည်းဖျက်ဆီးခဲ့ကြောင်းအစ္စရေးစစ်တပ်ကပြောပါတယ်။ အစ္စလာမ်ဂျီဟတ်အဖွဲ့ရဲ့ဂါဇာမြောက်ပိုင်းဆိုင်ရာလက်နက်ကိုင်တပ်ဖွဲ့တက်မှုဟာဆန်အဘူဟတ်ဘီလဲတိဆုံသွားကြောင်းအစ္စရေးစစ်တပ်ကပြောပါရယ်အစ္စလာမ်ဂျီဟတ်တွေဘက်ကလက်တုံ့ပြန်တဲ့အနေနဲ့အစ္စရေးရဲ့ကံယူတမ်းမျိုးအက်စတော့ကိုဒုံးကျည်တွေနဲ့ပြစ်ခတ်တိုက်ခိုက်ခဲ့ပြီးလူ9ဦးထိခိုက်ဒဏ်ရာရတယ်လို့တာဝန်ရှိသူတွေကပြောပါရယ်အစ္စရေးနိုင်ငံသားတွေအလုံးအေဂျင့်လုံးကြုံစီရေးလိုအပ်ချက်နဲ့ညီဆက်လက်တိုက်ခိုက်သွားမယ်အကြောင်းနဲ့အကြမ်းဖက်ဝါဒအစွဲတွေရဲ့ပြစ်မှတ်တွေကိုဆက်လက်တိုက်ခိုက်မယ်အကြောင်းအစ္စရေးဝန်ကြီးချုပ်ဘင်ဂျမင်နေတန်ယာဟုကတနင်္လာနေ့ထိတ်တန့်တာဝန်ရှိသူတွေနဲ့တွေ့ဆုံဆွေးနွေးပြီးတဲ့နောက်မှာပြောဆိုထားပါရယ်ဟမတ်ရဲ့လက်နက်ကိုင်တပ်ဖွဲ့တွေဘက်ကလည်းဒုံးကျည်တွေနဲ့ထပ်ပစ်မယ်လို့ပြောပါတယ်။အစ္စရေးဝန်ကြီးချုပ်နေတန်ယာဟုနဲ့တနင်္လာနေ့နောက်ပိုင်းမှာတယ်လီဖုန်းဆက်ဆွေးနွေးဖို့ရှိကြောင်းလည်းအမေရိကန်သမ္မတဂျိုးဘိုင်တန်ကတနင်္လာနေ့နေ့ခင်းပိုင်းမှာသတင်းထုတ်တွေကိုပြောဆိုထားတာပါ
။ So we call on Hamas and other groups in Gaza to end the rocket attacks immediately.
ဂါဇာမှာရှိတဲ့ဟာမတ်စ်တဲ့တခြားစစ်သွေးကြောအဖွဲ့တွေအနေနဲ့အစ္စရေးကိုဒုံးကျည်တွေနဲ့တိုက်ခိုက်နေတာချက်ချင်းအဆုံးသတ်ရမယ်လို့လည်းအမေရိကန်နိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကင်ကတနင်္လာနေ့မှာပဲပြောပါတယ်အစ္စရေးအနေနဲ့နိုင်ငံကိုကာကွယ်ပိုင်ခွင့်ရှိတဲ့အရသာထိခိုက်မှုမရှိစေရေးအတွက်လည်းတာဝန်ရှိတယ်လို့အမေရိကန်နိုင်ငံခြားရေးဝန်ကြီးကထပ်လောင်းပြောဆိုခဲ့ပါတယ်ရှင်ကမ္ဘာတစ်လောကိုရိုနာဗိုင်းရပ်စ်ကပ်ရေးရောဂါတိုက်ဖျက်မှုမှာအမေရိကန်ဘက်ကပိုပြီးကူညီဆောင်ရွက်နေကြောင်းကြေညာတဲ့သမ္မတဂျိုးဘိုင်ဒန်ကလက်မဲ့ဇွန်လကုန်ပိုင်းအရောက်မှာကမ္ဘာတစ်လောကိုကိုဗစ် -19 ကာကွယ်ဆေးအလုံးရေသက်20ထပ်မံဖြန့်ဖြူးမယ်အကြောင်းပြောဆိုထားပါတယ်
And we need to help fight the disease around the world to keep us safe.
Even baking လုံခြုံမှုနောက်တခြားသူတွေကိုမှန်မှန်ကန်ကန်ထောက်ပံ့ကူညီရေးအတွက်ကမ္ဘာတလောကဗီယောဂါတိုက်ဖြတ်ရေးကိုပံ့ပိုးဆောင်ရွက်ဖို့လိုအပ်တယ်လို့သမ္မတဘိုင်ဒန်ကအင်ဂျူရော East Room ခမကြီးမှာပြောဆိုခဲ့တာပါ။အမေရိကန်ပြည်တွင်းသုံးအဖြစ်ခွင့်ပြုထားတဲ့ COVID-19 ကာကွယ်ဆေးတွေကစပြီးပိုးရှံလာနေတာနဲ့အတူအခုပြည်ပကိုပထမဆုံးအချိန်စတင်ပို့ဆောင်မယ်အထက်အဲ့ဒီဆေးတွေလည်းပါဝင်မှာဖြစ်ပါတယ်။အမေရိကန်ကနေတခြားနိုင်ငံတွေကိုပို့ဆောင်ပေးဖို့အတွက် AstraZeneca ဆေးအလုံးရေတန်း60စီစဉ်ထားပြီးဖြစ်ပြီးနောက်ထပ်ဖြန့်ဝေမဲ့ဆေးအလုံးရေတန်း20ကတော့ Pfizer, Moderna နဲ့ Johnson & Johnson ကာကွယ်ဆေးတွေဖြစ်ပါတယ်
။ This means over the next 6 weeks the United States of America will send 80 million doses overseas.
လာမယ့်သတင်း6ပတ်အတွင်းအမေရိကန်ပြည်ထောင်စုကတခြားနိုင်ငံတွေကို COVID-19 ကာကွယ်ဆေးအလုံးရေတန်း80ပို့ဆောင်မှာဖြစ်ပါတယ်။ဒီကြေတွက်ဟာဆိုရင်အမေရိကန်ပြည်ထောင်စုတွင်ဇွန်လကုန်မှာထုတ်လုပ်မဲ့ကာကွယ်ဆေးစုစုပေါင်းရဲ့7,000,000,000ခန့်နှုန်းဖြစ်ပါတယ်။အမေရိကန်ကတခြားနိုင်ငံတွေကိုဖြန့်ဝေမဲ့ကာကွယ်ဆေးအစီအတွက်ဟာဆိုရင်အခုချိန်ထိတခြားနိုင်ငံတွေကပံ့ပိုးကူညီဖြန့်ဝေနေတဲ့ကာကွယ်ဆေးပမာဏရဲ့50%ရှိပါတယ်လို့အမေရိကန်သမ္မတဘိုင်ဒန်ကပြောဆိုခဲ့တာပါ Pfizer BioNTech ကိုရိုနာဗိုင်းရပ်စ်ကာကွယ်ဆေးကိုရေခဲတစ်တာထဲမှာတလကျော်ကြာတိုးလောင်ထားနိုင်ကြောင်းဥရောပသမ္မဂ EU ရဲ့ဆေးဝါးကုတ်ကဲရေးဌာနကတနင်္လာနေ့မှအတည်ပြုပါတယ်။ဥရောပသမ္မဂအဖွဲ့ဝင်နိုင်ငံတွေအတွင်းကာကွယ်ဆေးပို့ပြီးတော့ဖြန့်ဖြူးပေးလာနိုင်မဲ့ဆောင်ရွက်ချက်လည်းဖြစ်ပါတယ်။အထူးအရေးကမှအရင်တိုးလောင်ထားပြီးသားကာကွယ်ဆေးတွေကိုရေခဲတစ်တာမှာ9ရက်နဲ့အထက်ကြာရှည်တိုးလောင်ထားနိုင်ကြောင်းဥရောပသမ္မဂဆေးဝါးကုတ်ကဲရေးအေဂျင်စီကပြောပါတယ်။တူလောင်ဖြန့်ဖြူးမှုပို့ပြီးတော့လွဲကူလာတာကြောင့်ဥရောပအဖွဲ့ဝင်နိုင်ငံများအတွင်းကာကွယ်ဆေးတည်ယူပို့ဆောင်ရေးအစီအစဉ်တွေမှာထူးထူးခြားခြားအကျိုးရှိစေဖို့မျှော်လင့်ကြောင်းလည်းပြောပါရယ်။အလွန်အေးခဲထားပြီးအဖုံးမဖွင့်သေးတဲ့ကာကွယ်ဆေးတွေကို1ဒီဂရီစင်တီဂရိတ်ကနေ5ဒီဂရီစင်တီဂရိတ်ကြားတာမန်ရေခဲတစ်တာအပူချိန်နဲ့5ရက်ကနေ31ရက်အထိတူလောင်ထားနိုင်တယ်လို့ဥရောပသမ္မဂဆေးဝါးဆိုင်ရာဌာနကထပ်လောင်းပြောဆိုထားပါရယ်။ကမ္ဘာတစ်လောမှာ COVID-19 ကြောင့်ကူးစက်သေးဆုံးမှုကျဆင်းလာပေမဲ့ကပ်ရောဂါဘေးကြီးမပြီးဆုံးသေးဘူးလို့ကမ္ဘာ့ချမ်းမာရေးအဖွဲ့ကြီး WHO ကလည်းတနင်္လာနေ့မှာသတိပေးထားပါတယ
်။ There appears to be a mindset that
COVID-19 ကပ်ရင်းရောဂါကြီးကနေလွန်မြောက်နိုင်ဖို့အဝေးကြီးလိုပါသေးတယ်။ဒေတာတိုင်းမှာကပ်ရင်းရောဂါကြီးကနေမလွန်မြောက်နိုင်သေးဘူးဆိုရင်ဒေတာမှာကပ်ရင်းရောဂါကနေလွန်မြောက်နိုင်မှာမဟုတ်ဘူးလို့ WHO အကြီးအကဲ Tedros Adhanom Ghebreyesus ကတနင်္လာနေ့သတင်းစာရှင်းလင်းပွဲမှာပြောဆိုသတိပေးခဲ့တာဖြစ်ပါတယ်ရှင်။အင်အားဖြင့်ဆိုင်ကလုံးတောက်တဲ့ဟာအိန္ဒိယအနောက်ဖက်ကန်ယူတန်ကုန်းတွင်းပိုင်းကိုတနင်္လာနေ့မှာဝင်ရောက်လာတာကြောင့်အိန္ဒိယရဲ့ကိုရိုနာဗိုင်းရပ်စ်ကပ်ဘေးရောဂါတိုက်ဖျက်ရေးမှာပိုပြီးတော့အခက်တွေ့နေပါတယ်။ တနာယီလေတိုင်နှုန်း165ကီလိုမီတာမိုင်း100ကျော်နဲ့တောက်တဲ့ဆိုက်ကလုံမုန်တိုင်းဝင်ရောက်လာတာကြောင့်ဂူဂျရက်စ်ပြည်နယ်မှာကိုဗစ် -19 ကာကွယ်ဆေးတို့လုပ်ငန်းတွေကိုရပ်ပြီးလူတွေကိုအစုလိုက်အပြုံလိုက်ဘေးလွတ်ရာရွှေ့ပြောင်းနေရပါတယ
်နောက်ဆုံးရသတင်းတွေကိုဒေါခင်မြတ်တက်နဲ့မတ်သိန်ကြီးထိုက်သူကပြောပြသွားတာပါရှင်။အင်္ဂါနေ့နေ့နဲ့ခင် VOA မြန်မာပိုင်းအစီအစဉ်ကိုမြန်မာစံတော်ချိန်နေ့နဲ့6နာရီကနေ9နာရီထိတင်ဆက်နေပါတယ်။အခုလိုရေဒီယိုကထုတ်လွှင့်နေတဲ့အချိန်နဲ့တပြေးညီ Facebook စာမျက်နှာဖြစ်တဲ့ VOA Burmese ကနေလည်းဓာတ်ရိုက်နှာစင်နိုင်ပါတယ်ရှင်။ဆော့ဆော့ကသတင်းထဲမှာကြားခဲ့ရတဲ့အတိုင်းကုလသမဂ္ဂအထွေထွေညီလာခံမှာဆွေးနွေးဖို့ရှိနေတဲ့မြမအရေးဆုံးဖြတ်ချက်မူကြမ်းအကြောင်းတင်ပြမှာပါရှင်။မြန်မာနိုင်ငံကိုစစ်လက်နက်နဲ့အခြားပစ္စည်းကိရိယာတွေကိုဓာတ်ရိုက်နဲ့တွေဝိုက်ထောက်ပံ့တာရောင်းချတာဒါမှမဟုတ်လွှဲပြောင်းတာစတာတွေကိုချက်ချင်းရပ်တန့်ဖို့တောင်းဆိုထားတဲ့ဆုံးဖြတ်ချက်မူကြမ်းကိုအဖွဲ့ဝင်193နိုင်ငံပါဝင်တဲ့ကုလသမဂ္ဂအထွေထွေညီလာခံမှမဲပေးဆုံးဖြတ်ဖို့ရှိနေပါတယ်။အခုလိုကုလသမဂ္ဂအထွေထွေညီလာခံကမြန်မာနိုင်ငံမှာဆက်အာဏာသိမ်းထားတဲ့အခြေအနေကိုအရေးယူကင်တွယ်ဆောင်ရွက်လာတာဟာကောင်းတဲ့အချက်ဖြစ်ပေမဲ့တကယ်တမ်းမှာတော့လုံခြုံရေးကောင်စီကကင်တွယ်တင်ပြီးသူဆုံးဖြတ်ချက်ကသာမဖြစ်မနေလိုက်နိုင်ရမှာဖြစ်တဲ့အတွက်အထူးရောက်ဆုံးဖြစ်တယ်လို့နယူးယောက်ခြေဆိုင် HRW လူခွင့်ရေးစောင့်ကြည့်ရေးအဖွဲ့ကြီးရဲ့အာရှမူဝါဒရေးရာညွှန်ကြားမှု John Sifton က VOA ကိုပြောပါတယ
် It's a good thing that the UN General Assembly is focusing on Myanmar but the real
ကုလသမဂ္ဂအထွေထွေညီလာခံကနေမြန်မာကိစ္စကိုအဓိကအာရုံစိုက်ဆောင်ရွက်လာတာကောင်းတဲ့အချက်ပါဒါပေမဲ့တကယ်တမ်းအရေးယူနိုင်တာကလုံခြုံရေးကောင်စီကပဲဖြစ်ပါတယ်။ကုလသမဂ္ဂလုံခြုံရေးကောင်စီကအထွေထွေညီလာခံနဲ့မတူတာကအဖွဲ့ဝင်နိုင်ငံအားလုံးမဖြစ်မနေလိုက်နိုင်ရမယ့်ဆုံးဖြတ်ချက်ကိုကုလသမဂ္ဂမှသူကပဲချမှတ်နိုင်တာဖြစ်ပါတယ်။မြန်မာစစ်တပ်ပေါ်လက်နက်ရောင်းချမှုပိတ်ပင်ဖို့ဒါမှမဟုတ်အခြားအရေးယူမှုတွေကိုပြုလုပ်ဖို့အဖွဲ့ဝင်နိုင်ငံတွေကိုလုံခြုံရေးကောင်စီကသာလျှင်ဖိအားပေးနိုင်မှာဖြစ်ပါတယ်။ဒါမှသာစစ်တပ်အနေနဲ့အကြမ်းဖက်မှုတွေကိုလျှော့ချပြီးဒီမိုကရေစီအုပ်ချုပ်မှုကိုပြန်လည်ထူထောင်ဆောင်ရွက်ဖို့နိုင်ငံတကာအသိုင်းအဝိုင်းကဘလောက်လူလာရဲဆိုတာထိထိရောက်ပြသနိုင်မှာဖြစ်ပါတယ်။ဒါကြောင့်အထွေထွေညီလာခံမှာအခုလိုအရေးယူဆောင်ရွက်တာကောင်းပါတယ်မှန်ပါတယ်။ဒါပေမဲ့တကယ်တမ်းအရေးယူဖို့လိုနေတာကလုံခြုံရေးကောင်စီမှာပါ
။ဒီအတော့အတွက်မှာပဲအမေရိကန်နဲ့သူ့ရဲ့မဟာမိတ်ကနေဒါဥရောပသမဂ္ဂတို့ကလည်းအာဏာသိမ်းထားတဲ့မြန်မာစစ်ဗိုလ်ချုပ်တွေအပေါ်နောက်ထပ်ပိတ်ဆို့အရေးယူမှုတွေကိုတပြိုင်နက်တည်းတိုးမြင့်ဆောင်ရွက်ခဲ့ပါတယ်။နောက်လာမှာကျင်းပမယ့် G7 အစည်းအဝေးမှာလည်းမြန်မာစစ်ကောင်းဆောင်တွေရဲ့အဓိကဝင်ငွေတွေကိုပြစ်မှတ်ထားအရေးယူမဲ့နည်းလမ်းတွေချမှတ်နိုင်တဲ့အနေအထားရှိနေတယ်လို့လည်း John Sifton ကပြောပါတယ
်။ The G7 is meeting in the United Kingdom next month.
ဒီနိုင်ငံမှာဒါမဲ့လာတွေအတွင်းပြုလုပ်မဲ့ G7 အစည်းအဝေးမှာလည်းဖွဲ့ဝင်နိုင်ငံတွေအနေနဲ့တက်မတော်ရဲ့နိုင်ငံသားဝင်ငွေတွေကိုအဓိကပြစ်မှတ်ထားတန်ခတ်ပိတ်ဆို့မှုတွေပုံမှန်ချမှတ်နိုင်ရင်ဆုံးဖြတ်ဖို့ရှိနေပါတယ်စစ်တပ်ကိုဝင်ငွေအပြစ်စီးဆင်းနေတဲ့ဒေါ်လာယူရိုဗြိတိရှပေါင်စတာလင်စသဖြင့်ရနေတဲ့ငွေတွေသဘာဝတန်ငွေအကြောင်းမြေရနာကျွန်းတဲ့စတာတွေပါဝင်မှာပါမြန်မာစစ်တပ်အနေနဲ့သူတို့ရဲ့အမှုအကျင့်တွေကိုပြောင်းလဲဖို့နဲ့ဒီမိုကရေစီစနစ်ပြန်လည်ထူထောင်ဖို့အတွက်ခြေလှမ်းတွေလှမ်းဖို့လိုအပ်နေကြောင်းနားလည်ဖို့ဒီလိုဖိအားပေးမှုတွေလိုအပ်တယ်လို့ကျွန်တော်တို့မြင်ပါတယ်
အခုလိုသတင်းမကြေညာမီအချိန်ပိုင်းမှာဝင်လာတဲ့နောက်ဆုံးသတင်းအရာကုလအထွေထွေညီလာခံမှာအင်္ဂါနေ့မှာကျင်းပဖို့ရှိနေတဲ့မြမအရေးဆုံးဖြတ်ချက်မူကြမ်းဆွေးနွေးပွဲကိုရွှေ့ဆိုင်းလိုက်တယ်လို့သိရပါဗျ။ကုလသမဂ္ဂအထွေထွေညီလာခံရဲ့ website စာမျက်နှာမှာတော့မြမအရေးဆုံးဖြတ်ချက်မူကြမ်းကိုတွေ့ရပြီးအဲ့ဒီမှာ February 1ရက်အာဏာသိမ်းပြီးအကြမ်းဖက်ဖိနှိပ်တဲ့မြမစစ်တပ်ကိုကန့်ကွက်ရှုံချထားပါတယ်ရှင်။
အမေရိကန်တန်ရုပ်သံနဲ့ရေဒီယိုထုတ်လွှင့်မှုတွေကိုနေ့စဉ်အမေရိကန်ပြည်ထောင်စုဝါရှင်တန်မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ဂျိုရုဖိုင်းယူမှုနဲ့လိုင်းတိုမီတာတို့အပြင်ကျမတို့ VOA မြန်မာပိုင်းအင်တာနက်စာမျက်နှာဖြစ်တဲ့ bamis.voanews.com မှာလည်းကြည့်ရှုနိုင်နိုင်ပါတယ်။ဒီကျမတို့ရဲ့အင်တာနက်စာမျက်နှာကိုဝင်ကြည့်လို့မရတဲ့တခြားနောက်နည်းလမ်းတစ်ခုအနေနဲ့ siphon link ဖြစ်တဲ့ 8473748.info ဆိုတဲ့ website ဆောင်ကိုရိုက်ထည့်လိုက်တာနဲ့Tomorrow View in Myanmar ပိုင်းပင်မစာမျက်နှာကိုရောက်ရှိနိုင်ပါတယ်8473748.info ဖြစ်ပါတယ်ဒ Dapin Lumu Konya Samyanari Chite, YouTube and Twitter Samyanari Ganile, Nasin Chishu, Trinigo Pashulu Yavari. Viewing Yamawa, YouTube Laysaga, youtube.com/ VOA Burmese Channel Chipai. Salomonga, VOA BURMESE, CHANNEL Chipai. YouTube Samyanago Yapi Swain, VOA Burmese Lo Yai Telai, and tomorrow Samyanago Yamai Mari. Twitter Masuino, twitter.com/ VOA Burmese Chipai. Salomonga, twitter.com/ VOA BURMESE Chipai. အတန်းနဲ့ထုတ်လွှင့်ချက်တွေကိုဆောင်းကလောက်ကနားထောင်ခြင်းနဲ့ရှင်တော့ဆောင်းကလောက်.com/voamerican.com/voamericanradio-tolwinjet.com မြန်မာပြည်သူတွေစီအရောက်ပို့ပေးနိုင်ဖို့အစီအမြဲကြိုးပမ်းနေပါတယ်ရှင်
VOA မြန်မာပိုင်းအစီအစဉ်ကိုအားပေးကြတဲ့အတွက်လည်းကျေးဇူးတင်ပါတယ်အခုတော့သတင်းတေးပို့ချက်တွေကိုနားဆင်ရမှာပါ မင်းတပ်မျိုးကိုစစ်တပ်ကဝင်ရောက်သိမ်းပိုက်ခဲ့ပြီးတဲ့နောက်မျိုးရင်းကနေအိမ်တွေပေါ်ထိပြစ်ခတ်မှုတွေကိုဆက်ပြီးလုပ်နေတယ်လို့ဒေသခံတွေကVOA ကိုပြောပါတယ်စစ်တပ်ရဲ့ပြစ်ခတ်မှုကြောင့်အိမ်ထဲမှာရှိနေတဲ့ကလေးငယ်တယောက်ဒဏ်ရာရထားပေမဲ့စေကူတနိုင်မှုလည်းအခက်အခဲဖြစ်နေပါတယ်ဒေသခံကာကွယ်ရေးတပ်ဖွဲ့နဲ့စစ်တပ်ကြားအပြန်အလှန်ပြစ်ခတ်မှုတွေကြောင့်ထွက်ပြေးကျ
ဒီဆောင်ကနေစစ်အင်အားဖြစ်တင်တာတွေပြုလုပ်ပြီးမင်းတပ်စီဒီအက်ဘွဲ့နဲ့နှစ်ဖက်အပြန်အလှန်ပြစ်ခတ်တာတွေဖြစ်ပွားပြီးရတဲ့နောက်မင်းတပ်မျိုးတွင်ပိတ်မိနေသူတွေနဲ့ဖမ်းဆီးခံရသူတွေထိခိုက်လာနိုင်တဲ့အတွက်စီဒီအက်ဘက်ကနောက်ဆုတ်ပေးခဲ့ပြီးစစ်တပ်ကမျိုးတွင်အဓိကနေရာတွေမှာတပ်ဆွဲထားပြီးရတဲ့နောက်မင်းတပ်မျိုးတွင်ပိတ်မိနေသူတွေနဲ့ဖမ်းဆီးခံရသူတွေထိခို
ေးထားတယ်ပေါ့နော်ဒီလူထုကိုတိုင်းစာပြီးတော့မှတိုင်းသဘောတုံးပြီးတော့မှလာလို့ကျွန်တော်တို့ကတတ်ဆုပ်ပေးထားတယ်တစ်မျိုးလုံးတတ်ဆုပ်ပေးထားတာကိုအဲ့ဒါကိုညာဘက်ကနေဘက်ကအဲ့ဒါလူထုရဲ့အိမ်ကြီးဒီလူရဲ့အိမ်ကြီးကိုအကြောင်းလက်နဲ့ကြည့်နေအဲ့ဒါလိုက်ကြည့်ခွေးဟောင်းနဲ့အတန်ကြားလဲဒီဘက်ကိုပြစ်ကြတယ်ဟိုကျက်တော့တန်ကြားလဲပြစ်တာပဲတော့ဒီနေ့နေ့လည်းလောက်မှာပေါ့လေနေကိုနိုင်ခွဲလောက်ကနေစမ်းလက်နဲ့ကြီးညီငါချက်လောက်တော့သူတို့ပြစ်တယ်အဲ့မှာအိမ်ထဲမှာပုံနေတယ်မိသားစုတို့ကလေးငယ်ကြီးကျွန်တော်ဒီနေ့အသက်ဟို7နှစ်9နှစ်အရွယ်လောက်ပဲရှိအောင်မချင်းနောက်လေဘင်းယူအောင်သားလေးမှာတန်ရရတော့တန်ရတော့ကြီးတယ်ဒီအဲ့လိုပဲသင်တိုင်းကျဲနေတော့သင်တိုင်းအိုအရာလေးများနာပြင်းနေတာအဲ့မှာတရားရတဲ့သူတွေလည်းတယောက်နဲ့တယောက်လည်းမကူညီနိုင်ဘူးရှေးရှေးဖွင့်ပြီးလည်းတော့ကူညီပေးတာတွေမလုပ်နိုင်ဘူးနော်မကူညီနိုင်ဘူးဖြစ်သွားတယ်ကျွန်တော်တို့မင်းသား CDF အနေနဲ့ပြီးခဲ့တဲ့တရက်တော့တနည်းကလေးကကျွန်တော်တို့တတ်ဆုပ်ပေးထားတယ်မဖြစ်တော့သူတို့ဒီအချိန်မှာမဆိုးလို့ကျွန်တော်တို့တတ်ဆုပ်ပေးထားတယ
်မေ23ရက်ညပိုင်းကစစ်ကောင်စီဘက်ကမင်းတပ်မျိုးကိုဆေးဥချုပ်ရေးကြေညာပြီးဒီကြောင်ကနေစစ်အင်အားဖြစ်တင်ပြီးနောက်ပိုင်းတိုက်ပွဲပုံပုံပြင်းထန်လာတာဖြစ်ပါတယ်။ဒီကနေ့မှာစစ်တပ်ကပြစ်ခတ်တာကြောင့်အသက်9နှစ်ကလေးငယ်တူကြီးစံထိမှန်ဒဏ်ရာရရှိခဲ့ပါတယ်။ဒီအခြေအနေနဲ့ပတ်သက်လို့ကလေးငယ်မိသားစုဝင်နဲ့နှိဆက်သူတူက VOA ကိုအခုလိုပြောပါဗျာ။
ညီမတို့သိရတော့ကြီးစံထိမှန်နဲ့လေးသိရပါရှင်။ညီမတို့အတော်အထုံးဟန်ဆက်တဲ့အချိန်မှာကျမတို့တမီးရောက်ကြီးစံထိမှန်သွားရင်ရှင်အဲ့လိုမျိုးပဲပြောလိုက်ပါရဲ့ရှင်။ဖုန်းကန်စက်ကျချင်းက10နိုင်ခွဲလောက်10နိုင်40ဝန်းကျင်ဆိုတော့10နိုင်ခွဲလောက်ကဖြစ်တာပါရှင့်ဟုတ်ကဲ့ညီမတို့ကအင်ဂျင်နဲ့အင်ဂျင်နဲ့ထုတ်လို့မရဘူးသုံးခုထပ်ပြေးဖို့တိတ်ချောင်ဖို့စေခန်းပြဖို့ကြားရင်လည်းတမ်းကျစ်တယ်တမ်းတွေ့ရနဲ့တမ်းဖန်တယ်ဆိုတော့စေခန်းသွားဖို့လည်းအချိန်မသေးနိုင်အဲကြောင့်မို့ကလေးရဲ့အချိန်ကလည်းဆိုးရွင်ရရဆိုတော့စေခန်းလည်းပြလို့မရဘူးဆိုတော့အချိန်တိတ်မကောင်းနိုင်ဘူးလို့တမျိုးအားမှတ်ယူရပါ
မင်းတပ်မျိုး CDF အဖွဲ့တွေနဲ့စစ်တပ်တို့နှစ်ဖက်အပြန်အလှန်ပြစ်ခတ်တာတွေဖြစ်ပွားပြီးမျိုးရင်းနေထိုင်သူတွေနဲ့ဒေသခံတွေအများအပြားဘေးလွတ်ရာကိုထွက်ပြေးတင်းရှောင်နေကြပါတယ်။ထွက်ပြေးတင်းရှောင်သူတွေဟာနီးစပ်ရာတောထဲမှာကိုလိုနေကြပြီးအစားအစာဆေးဝါးနဲ့အမိုးကာတွေအရေးပေါ်လိုအပ်နေပါတယ်။အခုလိုအရေးပေါ်အကူအညီလိုအပ်နေတာနဲ့ပတ်သက်လို့ကိုယ်တိုင်ဘေးလွတ်ရာကိုထွက်ပြေးတင်းရှောင်နေရသူတူကအခုလိုပြောပါတယ
်။ပြောမယ်ဆိုတော့မင်းတပ်မှာဟိုရှိရလူဦးရေတုံးပုံတပုံတော့ပဲမြို့ထဲမှာ တုံကုန်ကိုတပုံတော့ပြမျိုးထဲမှာကြာနေတာအာတပုံလောက်ကတော့ဒီမိစ္ဆာရာကြေးရွာတွေနဲ့ဒီတောက်တောင်ခဲတွေကိုထပ်ပြေးသိမ်းဆောင်ချတယ်ကျွန်တော်တို့ဆောင်ပြေးနေတဲ့နေရာမှာဆိုလူဦးရေ900လောက်ရှိတယ်ဟိုအခုအာထပ်ပြေးနေတဲ့အချိန်များကဒီတော်တော်များများတော့ဟိုတက်ကြီးဟိုနဲ့ကလေးငယ်တွေတော်တော်များများဟိုထပ်ကြီးနေကြတယ်ပေါ့ဟိုလေးတောထဲတောင်ထဲမှာရောက်နေတယ်ဆိုတော့လုံးလုံးစေဟိုစေးပါးတွေရေဟိုအစားတောက်တွေပေါ့တောင်ပေါ်ဒေတာဆိုတော့အစားတောက်ခဲခဲတဲ့နေရာမျိုးကျင်းနေခါလက်ခါကြတော့ဟိုအစတောင်းလို့လည်းပြီးလို့ရှိရင်ဒီဟိုတကယ်ဟိုဘယ်လိုပြမလဲထိုင်ရှာဟိုအမိုးအကာကြီးလိုအပ်နေတယ
်မင်းတို့ကအတန်လေးဆန္ဒထုတ်ဖို့သူတွေကိုစစ်တပ်ကဖမ်းဆီးသွားပြီးတဲ့နောက်ပြန်လွတ်ပေးဖို့တောင်းဆိုရကနေစစ်ကောင်စီဘက်ကပြန်မလွတ်ပေးခဲ့တဲ့အတွက်နှစ်ဖက်ပြန်လည်တိုက်ပွဲတွေဖြစ်လာပြီးမေလ14နဲ့15ရက်အတွင်းဖြစ်ပွားတဲ့တိုက်ပွဲတွေအတွင်းမှာမင်းတပ် CDF ဘက်က6ဦးသေဆုံးခဲ့ပြီးစစ်ကောင်စီဘက်ကလည်းအများအပြားသေဆုံးခဲ့တယ်လို့မင်းတပ် CDF ဘက်ကပြောပြမိတယ်စစ်ကောင်စီဘက်ကတော့တည်ဆုံတဲ့စည်ရင်းကိုထုတ်ပြန်တာမရှိသေးပါဘူ
း။ဒါကတော့ချင်းပြည်နယ်မင်းတပ်ကစစ်ဘေးဒုက္ခသည်တွေရဲ့အရေးကြားခဲ့ရတာပါ။ဒါနဲ့တစ်ဆက်တည်းကချင်ပြည်နယ်ကစစ်ဘေးဒုက္ခသည်တွေရဲ့အရေးကိုလည်းကြည့်ကြရအောင်ပါ။စစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းကချင်ပြည်နယ်တွင်ထပ်မံဖြစ်ပွားလာတဲ့တိုက်ပွဲတွေကြောင့်ပြည်ရင်းစစ်ဘေးဒုက္ခသည်အရေးအတွက်ကပိုပြီးတိုးလာနေပြီးစားမျက်ရည်ခါဆေးဝါးစားတဲ့အရေးပေါ်အကူအညီလိုအပ်ချက်တွေရှိလာတယ်လို့ကုညီကယ်ဆယ်ရေးဆောင်ရွက်နေသူတွေက VOA ကိုပြောပါတယ်။ကချင်ပြည်နယ်တွင်မြို့ရွာတွေကြားမှာကုန်စည်တချို့ကိုတည်ယူပို့ဆောင်ဝင်ပိတ်ပင်ထားတာကြောင့်လည်းအခက်အခဲတွေပိုပြီးရှိလာနိုင်တယ်လို့ခန့်မှန်းထားကြပါတယ်။ဆက်သွယ်မေးမြန်းထားတဲ့ကိုညံဝင်းအောင်ကပြောပြမှာပါ။
မြန်မာပြည်မြောက်ပိုင်းကချင်ပြည်နယ်မှာမြန်မာစစ်တပ်နဲ့ KIA ကချင်လွတ်လပ်ရေးတပ်ဖွဲ့ကြားဒီလပိုင်းတွင်တိုက်ပွဲနေ့စဉ်ဖြစ်ပွားနေပြီးအထူးသဖြင့်ဗမော်မန်စီမိုးမောက်အင်ဂျာယန်တနိုင်ဖားကန်ဒေသတဝိုင်းမှာဖြစ်ပါတယ်ဒီတော့တွင်မြန်မာစစ်တပ်ထိန်းချုပ်ထားတဲ့တောင်ကုန်းစခန်းကနေလက်နက်ကြီးတွေနဲ့ပစ်ခတ်မှုကြောင့်ဒေသခံပြည်သူတွေမိမိတို့အိမ်ယာမှာမနေရတော့ပဲမြို့နဲ့မဝေးတဲ့အရက်ဒေသမှာပြည်ရင်းစစ်ဘေးရှောင် IDP တွေအဖြစ်တင်းရှောင်လာကြတာထောင်ကနန်းရှိလာပြီလို့ဒုက္ခတဲ့အရေးကူညီဆောင်ရွက်နေတဲ့ကချင်ငင်းငယ်ရေးကွန်ရဲ့တာဝန်ခံဒေါခွန်ဂျာကပြောပါတယ်
။ဥမာမိုးမောက်မြို့နယ်ပေါ့မိုးမောက်မြို့နယ်ဆိုတာဗမော်နဲ့ကိုးမိုင်ပဲဝေးတယ်။အဲ့မှာဆိုလို့ရှိရင်ဥမာအရင်တုန်းကဆိုရင်တော့မိုးမောက်နဲ့ဗမော်လားကဆိုရင်ဘယ်တော့မှမထီခဲ့တဲ့ရွာတွေ။ဘာလို့ဆိုမြို့နယ်ဆက်နေတာ哦။ဒါပေမဲ့အဲ့မှာတွေကကျတော့မြို့တင်ဆိုလဲစစ်တပ်ရှိတယ်၊ညုံလန်းဆိုလဲစစ်တပ်ရှိတယ်။အဲ့ကုန်းနေကနေဒီပတ်ပတ်လဲပတ်ချလဲပြစ်ပြန်။ပြစ်တဲ့အခါကျတော့သူ KIA ခိုင်းရင်လို့လည်းမဟုတ်ဘူး။သူဟာသူဒီအချိန်ရပြည့်နေတဲ့အခါကျတော့အဲ့ရလူတွေကအကုန်လုံးကအဲ့မှာအိမ်ချတဲ့လူချိအဲကျွဲချတဲ့လူချိအဲ့လိုမျိုးဖြစ်တဲ့အခါကျတော့သူတို့တွေကကိုယ့်အိမ်မှာကိုယ်ညီလို့မရတဲ့အခါကျတော့ပြန်ချောင်းပြေးတာဗမုံမျိုးထည့်ပြေးတာအဲ့ခါကျဖုန်းကြီးကျောင်းနေမှာပြည့်မိုးမောင်းမျိုးမှာပြည့်တော့ဖျားကျောင်းနေအစ်တို့မှာအဲ့လိုအကုန်ရောက်သွားတာအခုကတော့အကုန်လုံးကချင်းရောချမ်းရောဗမာရောအလုံးပါသွားတာပေါ့ဒီခေါက်တော့ပြဿနာရွာမှာကိုယ်ညီလို့မရတာကိုမော်တာချိကျလိုက်ဒီဘက်ကကျလိုက်အဲ့လိုမျိုးဖြစ်နေတော့
ဒီလိုစစ်ပေးဆောင်ပြည်သူအစ်စ်တွေတိုးလာချိန်မှာပဲငကူကလေးကတရုတ်မြန်မာနေစားတစ်လျှောက်မှာရှိလာပြီးသား IDP ဒုက္ခသည်စခန်းတွေမှာလည်းအရေးပေါ်လူအချက်တွေရှိလာနေတယ်လို့အဲ့ဒီစစ်ပေးဒုက္ခသည်တွေကို10နှစ်နီးပါးကြာကူညီကယ်ဆယ်ရေးလုပ်နေတဲ့အမည်မဟုတ်လို့သူအမျိုးသမီးတူကလည်းအခြေအနေကိုပြောပြပါဗျာ
အခုလက်ရှိရှိနေတဲ့ IDP ကအမိုးအကာကိစ္စနံပါတ်1အရေးကြီးလို့အပ်တယ်ဒါကဘာလဲဆိုမှန်စီမိုးမောက်မြို့နယ်ပြောင်းစပြရေးထင်းချုပ် area အထက်ကပေါ့IDP စခန်းငါးခုထဲကအဲအင်ဂျီဆိုရင်အစ်စ်ပြန်ဆောင်တာကိုအလုံး900လောက်ရှိတယ်။နောက်ပြီးမှဒီပြန်မပြင်းလို့မဖြစ်တဲ့ဟန်ကအလုံးကြီး200ကျော်300နီးပါးအဲ့လောက်ရှိတယ်။ပြီးရင်အခုကျောင်းဖွင့်လာတော့မယ်ဆိုတော့ကျောင်းသားတွေအတွက်စာအုပ်တောင်ဝယ်ပြီးခုခက်ခဲတယ်ဆိုမှအဲ့ခါမိဘတွေကကလေးတွေရဲ့စာအုပ်စာရွက်စာတမ်းတွေပေါ့နော်ကူညီပေးပါဆိုပြီးပြောထားရှည်။နောက်ပြီးတော့အခုကလည်းနေ့တိုင်းညတိုင်းလို့ပြောရမယ်။မန်စီမိုးမောင်ဝတဲ့တိုင်းစစ်တာတောက်ဆောင်ဖြစ်နေတယ် IDP ခန်းကနေလက်နဲ့ကြီးတာနေတောက်ဆောင်တားနေရတယ်။နောက်ပြီးတော့ IDP ကမှရှိနေတဲ့တောင်းတွေအားလုံးကလည်းခဏပြောလို့ပဲသုံးချက်သားနဲ့ထရန်ကာထားတယ်။ဆိုရဟာကတော့ဒီ10နှစ်ဆိုတဲ့မိုးတန်လေးတန်ကိုတော့ခဏရင်ဖြစ်ရတာကြောင့်တောင်းတွေကျွန်တော်တို့ပြန်ပြီးမှလုပ်ပြရမယ်အနေထားရှိတယ်
။စစ်ဘေးဒုက္ခသည်တွေရဲ့စိုးရိမ်ထိလန့်မှုနဲ့ဒုက္ခကိုစက်တာစီဖို့ကလေကြောင်းတိုက်ခိုက်မှုတွေရပ်တန့်သွားရေးပဲဖြစ်တယ်လို့ကချင်ငင်းငယ်ရေးကွန်ရဲ့ဒေါခွန်ဂျာကရှုမြင်ပါတယ
်အရေးပေါ်လိုအပ်တာကကျတော့ဒီမကြချင်းမှဆိုရင်ဒီဆန်စီစားအကုန်လုံးပြတ်တော့မယ်အခုတရုတ်ကလည်းလုံးဝဝယ်လို့မရအောင်ပိတ်ထားတယ်ဗမာပြည်ကနေလည်းတွင်းလို့မရအောင်ပေါ့အဲ့တော့ဆန်လိုမျိုးဟာမျိုးပြည်တော့ငပိငချောင်းငပင်းလိုဟာမျိုးတွေတဲမယ်ဆိုလို့ရှိရင်ဖမ်းမယ်ဆိုတဲ့ဟာမျိုးဖြစ်နေတယ်ဥပမာဆိုဆေးဝါးတို့ဘာလို့ဆိုရင်မကြချင်းဆိုလိုလာမယ်မိုးတွင်းကလည်းရောက်လာမယ်ပေါ့ I solution not that chat on my book, which maro me on it. I don't know, but you got a no flies on Loyame, Aramabe, Lubudum, so Chikaita, Yara, let the dame. A coab Lopian, so Lean Lame, so you are Tantabi, who also be so Ponga group Jintama. Dilo Shino Bale solution, Yabe Mala, Jim Lasso Bima, and my Tonga Bama, Ayara, Mugu, Jima, Ayara, Muri, Chedekato.
ကဲကဲဟုတ်ဖွဲ့ဟာထောင်996ခုနှစ်နောက်ပိုင်းနဝဒစစ်အစိုးရလက်ထက်မှာယာယီအပြစ်ကရပ်ဆဲရေးသဘောတူခဲ့ရာကအရသာတပိုင်းအစိုးရသမဏဦးသိန်းစိန်လက်ထက်2018ခုနှစ်အစိုးရလက်ထက်မှာ NCA ပြည့်ရစာချုပ်ထဲပါဝင်လက်မှတ်ထိုးနိုင်ဖို့စဉ်းစားညှိနှိုင်းနေကြမှာပဲဖေဖော်ဝါရီ1ရက်စစ်တပ်ကအာဏာသိမ်းလိုက်ပြီးနောက်ပိုင်းတိုက်ပွဲတွေပြန်ဖြစ်လာရပါတယ် အခုဆိုရင်ကချင်ပြည်နယ်နဲ့ရှမ်းပြည်နယ်မြောက်ပိုင်းမှာစေဘေးဒုက္ခသည်စခန်း73ခုလောက်ရှိပြီးအရင်ကရှိသားပြီးသားဒုက္ခသည်3000လောက်ပါအပါဝင်အခုအစ်စ်ထပ်ထွက်လာကြသူတွေပါပေါင်းရင်စေဘေးကြောင့်ဒုက္ခသည်3000ဝန်းကျင်မှာရှိမယ်လို့ကုညီကယ်ဆယ်ရေးအဖွဲ့တွေကခန့်မှန်းထားကြပါတယ်ခင်ဗျာ
ကုညီဝေးအောင်ပြပြသွားတာပါအခုတော့မကြခင်ကျောင်းတွေပြန်ဖွင့်မဲ့အပေါ်သဘောထားတုံ့ပြန်ချက်တွေကိုစူးစီးတင်ပြမှာပါရှင် မြန်မာနိုင်ငံမှာအခြေခံပညာကျောင်းတွေကိုဂျွန်လတရက်နေ့မှာပြန်ဖွင့်တော့မှာပါဆရာဆရာမအများအပြားစီဒီအမ်အာနာဖီဆန်ရေးလှုပ်ရှားမှုမှာပါဝင်နေကြတဲ့အတွက်လေဒီဆရာဆရာမတွေနေရာမှာဘယ်သူတွေနဲ့အစားထိုးမလဲဆိုတာမေးစရာပါစစ်ကောင်စီကတော့လစ်လက်တဲ့နေရာတွေမှာအစားထိုးခန့်သွားဖို့လုပ်နေပြီလို့ပြောထားပါတယ်ဘာသာရေးလိုက်ကျွမ်းကျင်ပြီးဝါရင်အတွေ့အကြုံရှိရဲ့ဆရာဆရာမတွေနေရာမှာဆရာအစ်စ်တွေ
ในส่วนนี้บ้าป้ากวยมูลีพิเศษเดียวโควิดยาวกับกุศลมูอาเล่สองมาตัดตีเฉยมาส่วนลัดเดียนี่มาลงช่วยเบบีเจ้าหนีเปลี่ยนผู้แม่ลูกสิ่งสิ่งจริงอาท้าว่าเลยมาจากเปลี่ยนผู้แม่เช็คกันเป็นยาเจ้าหนีตัวกลีรีกูจังหวะปูมีบารีกูเล่สิ่งสิ่งตัดตัวหนีไปเลย สุดท้ายอาณาติอุชชูนี่เราเกิดเหตุในยามที่อาณาพิเศษเนี่ยซีดีเอ็มลูกชายมึงมาจ้องเสียเสียมาเลยตอนมีมีป่าวในใจเลยด้วยเอลิเซียรีเนียมาปัจจุบันเต็มเปี่ยมเลยสุราเลยไม่รู้ทุกเสียพี่ในบ้านเลยน่าสักการ์ดสิเดินทุกอย่างไปกับเปลี่ยนใจดูวิญญาณผู้ชายสองคนทั้งอารมณ์เลยได้ตัวเรียนอะไรมาสาธุตัวแม่ลูกไม่ละสังเวยนี่กับพี่ลูกเด็กเดินสายเชื่อเลยว่ามาเปลี่ยนใจเข้าไปเลย
ที่เป็นยังไงวันนี้ขนาดนี้เราจะนึกว่าวันนี้เนี่ยมาจะเล่นข้าวปูแต่เราสั่งเลยได้สิบาทเลยที่ยังจะนึกว่าเจ้าอุชชูบูจาวงงานนี้บ่เจ้าอุชยามาอีดีเจ้าดาวงงานนี้เนี่ยเปรียบกับเราเสียงตัวแต่มีเนี่ยเสียงนี้ดาวอยู่ดาวอยู่สั่งเว็บมาเราอุชชูยี่ก่อนเนาะขยันเสียงนี้ดาวอยู่สั่งเว็บมาเรื่องมีเส้นเส้นสั่งเว็บเลยสิบาทเลย
ถ้าจะเสียเสียมาเรื่องยาทุกตัวสามีเป็นผีสูบจวดข้อสมุนไพรชนิดเดียวมูลาเรนจวดในสาเสียเสียมาเรื่องแค่นี้ได้เลยเล่าหนีไปเลยอาจารย์ไม่เป็นอาณาพิเศษเนี่ยเสียดูว่าเรา CDM เสียเสียมาเรื่องนี้มาอันนี้สาธุสาธุในมุกเป็นเสน่ห์เลยเสียเอาช่วยกังสีสังเวชฮะเอาไม่หมดแค่แค่ตัวจนจะอาณาตัวเรื่องเองจีตบอกแค่อาจจะจะใครน่าเลยก็มันเป็นยาอิสเนี่ยไม่ใช่ในมุลต้องตัดไปเลย
ตอนนี้ข้างหน้าไม่ใช่ส่วนเนาะข้างหลังยาลาให้ส่วนเนาะยามาละข้างหลังข้างแค่ยังกินชาลมเอาเลยซาเดน่าลูกไอ้เจ้าเล่าไปเลยส่วนที่ตัวซาทูอะไปที่ซาเดน่าลูกพี่งานตะคุ่มเชิดซาเดน่าตะม้วนเจ้าพี่งานตะคุ่มลูกไปที่อยู่ในร้านพี่งานมาติงานไม่ใช่ที่ซาโดดูซาติงานเนี่ยวันนี้มาติงานเลยเป็นลูกยาลาให้ส่วนลูกไอ้เนาะเป็นอะไรวะเนาะตัวดีพี่งานยี่ดีพี่ยูเว้ยเป็นไหมเออไม่น่าใช่ตัวพี่งานเอาคุ้มลูกเดียวเลยดีมาตัวเ ကိုယ်တိုင်ကစဒီဘာသာရေးခွဲခြားမှုလူမျိုးရေးခွဲခြားမှုလုပ်နေတဲ့လူတွေနော်ပြီးတော့ဒီမတရားမှုကိုသူတို့အားပေးနေတဲ့လူတွေကဒီဖြစ်ရကိုမှန်တယ်လို့ကလေးရမေးလာတယ်။မှန်ကမှန်လားလို့မေးလာတဲ့အချိန်မှာသူတို့ဘလို့ဖြေမလဲ။ပင်ရိုးကိစ္စကိုကျွန်တော်ကပြောနေမှာမဟုတ်ဘူး။ပင်နေတဲ့လူတွေကစစ်ကြောနေဖြစ်တဲ့အတွက်ဒီကလေးတွေကိုသူတို့ကလည်းစစ်ကြောဖြစ်လာအောင်မဖြစ်ခင်အောင်တိုက်တန်းပြီးတော့တင်ပါပဲ။
အခြေခံပညာကျောင်းတွေကဆရာတွေနဲ့ပညာရေးဝန်ထမ်းတွေကိုလည်း CDM လုပ်ဖို့လှုံ့ဆော်မှုပုံမှန်905ကနဲ့သတင်းမှာဖြန့်ဝေမှုပုံမှန်တွေတက်ပြီးဖန်ဝရန်ထုတ်တာရာထူးကယာယီရက်ဆိုင်တာတွေလည်းစစ်ကောင်စီကလုပ်နေပါဗျ။ဆရာဆံမတချို့ကတော့ဖမ်းဆီးခံနေရပါတယ်။ကျောင်းတွေဖွင့်တဲ့အခါကိုဗစ်ကြောင့်နှောင့်နှေးခဲ့ရတဲ့ရှိခဲ့အတွက်တနစ်ကိုနှစ်တန်းတက်ဖို့ရထားတယ်လို့စစ်အုပ်ချုပ်ရေးကောင်စီကပြောဆိုထားပါဗျ။ကျောင်းတွေကိုဖွင့်ဖို့ပြင်ဆင်တာမှာအစီအစဉ်တကျပြင်ဆင်ဖွင့်လှစ်တာမျိုးမဟုတ်တာအပြင်စစ်အုပ်ချုပ်မှုလက်အောက်မှာပညာသင်ကြားရမှာကိုမလိုလားတဲ့အတွက် Jauh emam mahu bulu biasa tare, jauh nama baru le si baru. Google dan jangan ke mana soal ini memang. Aman dia ni lama mana sangat nampu aja. Lambi aja nak jauh. Seorang cewek kau si letak mah jauh muda kain bulu. Cakap dan jauh nama baru tu awak biasa le.
Kali aja lor seni tu cakap dan mah. Soalnya jaga bulu le so. Di sekarang si letak mah lor lama. Tiada mesti lor. Alu semua bo. Di atau ya setelah ni. ก็มันที่มุ่งไปที่เจ้าแม่สุรุษเองก็ได้เจ้าหน้าเจ้าหน้าเจ้าตั้งอยู่แม่ที่มุ่งสิ่งเดียวที่เจ้าหน้าจะรู้ว่ารู้ว่าจะรู้เลยซึ่งตัวผู้เรียนมาทำแม่ที่ที่จุดจริงใจมาเราไม่ได้ไม่ได้นายหัวเนาะสู้ที่รู้เยอะแยะที่ยังประมาณกันนะแม่ที่ที่เนี่ยตอนเนี่ยไม่ต้องนานหรอกมาเนี่ยแม่ที่ยังตอนเนี่ยอาม่าต้องกูร้องตัวนายหัวรู้ว่ารู้ตัวสิ่งเดียวเพราะว่าหัวเนาะที่มุ่งสิ่งหัวเนาะรู้แต่เจ้าหน้าอยู่แต่ละเวเนาะอ
ကျောင်းသက်မဲ့ကလေးတွေအတွက်မေလ23ရက်ကနေ32ရက်နေ့အထိကြောက်အပ်ဖို့တတ်မှတ်ထားပါတယ်။လက်ရှိအခြေခံကျောင်းတွေမဖွင့်မီပြီးခဲ့တဲ့အပတ်တွေကတက္ကသိုလ်တွေဖွင့်လှစ်တာမှာတော့ကျောင်းသက်သူအလွန်နှဲပါခဲ့ပါတယ်။မြန်မာနိုင်ငံဆရာဆရာမများတက္ကသိုလ်ရဲ့အရာတနင်္ဂနွေလုံးမှာစီဒီအမ်လုပ်တဲ့အခြေခံကျောင်းဆရာဆရာမတသိန်းနီးပါးရှိရဲ့လို့ပြောပါတယ်ရှင်။ ရန်ကုန်ကလာတဲ့သတင်းကိုနန်လဖိုင်ကပြောသွားတာပါရှင်။မကြာခင်မှာတော့စီးပွားရေးကဏ္ဍဘလော့ဂါစတဲ့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရဖို့ရှိပါတယ်ရှင်။အင်္ဂါနေ့နေ့ခင်းအစီအစဉ်ကိုဝါရှင်တန်ဒီစီကနေတိုက်ရိုက်တင်ဆက်နေပါတယ်။မြန်မာနိုင်ငံမှာပြီးခဲ့တဲ့နှစ်နိုဝင်ဘာလကကျင်းပခဲ့တဲ့ရွေးကောက်ပွဲဟာပြည်သူ့စံတော်ကိုထင်ဟပ်တဲ့ရွေးကောက်ပွဲပါပဲလို့နိုင်ငံတကာရွေးကော
ာကြိုးကြောင်းခိုင်လုံမှုမရှိဘူးဆိုတဲ့အကြောင်းသူတို့ရဲ့လေ့လာတွေးရှိချက်တွေကိုအဲ့ဒီအဖွဲ့ကထောက်ပြထားပါတယ်။ AFP သတင်းကိုအခြေခံပြီးမက်ခင်ဖြူထွေးကပြောပြမှာပါရှင
်။ဒီကိတဲ့နိုဝင်ဘာမြမရွေးကောက်ပွဲမှာမဲမတမာမှုတွေရှိခဲ့တယ်လို့ဆွဆွဲပြီးအာဏာသိမ်းယူခဲ့တဲ့မြန်မာစစ်တပ်ကရွေးကောက်ပွဲရလဒ်ကိုပယ်ချလိုက်ပြီမဲ့လို့လဲမြမရွေးကောက်ပွဲကိုစောင့်ကြည့်လေ့လာခဲ့တဲ့လွတ်လပ်တဲ့ရွေးကောက်ပွဲများဆိုင်ရာအာရှကွန်ရက်အဖွဲ့ ANFRE ကတော့မြမစစ်တပ်ရဲ့ဆွဆွဲချက်ကခိုင်လုံမှုမရှိဘူးလို့ပြောပါတယ်ဒီကရဲရွေးကောက်ပွဲအတွင်းမှာအားနည်းချက်တွေလိုအပ်တာတွေရှိခဲ့တာမှန်ပေမဲ့လို့ဒီရွေးကောက်ပွဲဟာပြည်သူရဲ့ဆန္ဒကိုထင်အပ်တာတွေ့ရပါတယ်လို့ ANFRE အဖွဲ့ရဲ့လုပ်ငန်းတာဝန်ခံတအူဖြစ်တဲ့လီချန်လုံးကပြောပါတယ
် The main issues that we found in this election was the election cancellation
ဒီရွေးကောက်ပွဲနဲ့ပတ်သက်လို့ကျွန်တော်တို့တွေ့ရှိရတဲ့အဓိကအကြောင်းအရာတွေတဲမှာဒေသတချို့မှာရွေးကောက်ပွဲတွေပယ်ဖြစ်လိုက်တာနိုင်ငံရေးပါတီတွေရဲ့မဲဆွယ်ပြောဆိုမှုတချို့ပိတ်ပင်ခါရတာရွေးကောက်ပွဲကော်မရှင်ကအတိုက်ခံပါတီတွေကိုမျှမျှတတမဆက်ဆံမနဲ့ဗလိုက်တာတချို့ရှိခဲ့တာတွေတွေ့ရပါတယ်။ဒါပေမဲ့လို့လဲရွေးကောက်ပွဲဖြစ်စဉ်တစ်ခုလုံးကိုခြုံကြည့်ရင်တော့ဒီရွေးကောက်ပွဲရဲ့ရလဒ်ကမြန်မာပြည်သူတွေရဲ့ဆန္ဒကိုအများကြီးထိန်းအပ်နိုင်တဲ့ရွေးကောက်ပွဲလို့ ANFRE ကသုံးသပ်ပါတယ
်။ ANFRE အဖွဲ့ဟာနိုင်ငံတကာအသိမှတ်ပြုအဖွဲ့အစည်းတစ်ခုဖြစ်တယ်လို့2020မြန်မာရွေးကောက်ပွဲကိုနေရာဒေသအနှံ့စောင့်ကြည့်လေ့လာခွင့်ရခဲ့တဲ့ပြည်ပအဖွဲ့အစည်းနှစ်ခုရဲ့ကတစ်ခုဖြစ်ပါတယ်။2020နိုဝင်ဘာရွေးကောက်ပွဲနဲ့ပတ်သက်ပြီးတိုက်ဖြတ်ချိန်မုံချင်းခံရသောဒီမိုကရေစီဆိုတဲ့နာမည်နဲ့မေလ19ရက်နေ့မှာပဲသူတို့ရဲ့အပြီးသက်အစဉ်တန်းစားတစ်ဆောင်ကို ANFRE အဖွဲ့ကထုတ်ပြန်ချပါတယ်။သူတို့ရဲ့လေလာတွေ့ရှိချက်တွေအရာကတော့ရွေးကောက်ပွဲရလဒ်ကိုပြောင်းလဲဖြစ်နိုင်လောက်တဲ့အထိမဲမတမာမှုမျိုးမတွေ့ခဲ့ရပါဘူးလို့လီချန်လုံးကပြောပါတယ်
။ Where the election observers and agents from political parties were able to monitor
မဲပီရာနဲ့မဲရီတွေ့တဲ့လုပ်ငန်းစဉ်တွေမှာလိုအပ်ချက်တချို့ရှိတာတွေ့ရပေမဲ့ရွေးကောက်ပွဲလုပ်ငန်းစဉ်တစ်ခုလုံးကတော့ပွင့်လင်းမြင်သာမှုရှိတာတွေ့ရပါတယ်။နိုင်ငံရေးပါတီတွေကရွေးကောက်ပွဲစောင့်ကြည့်လေ့လာသူတွေအနေနဲ့မဲရုံတွေမှာမဲပီရာကနေပြီးတော့မဲရီရေးတွက်တဲ့အထိလုပ်ငန်းစဉ်အစစ်အစစ်ကိုစောင့်ကြည့်လေ့လာခွင့်ရကြပါတယ်။ရွေးကောက်ပွဲရလဒ်ကိုပြောင်းလဲပြစ်နိုင်တော့တဲ့အထိမဲမတမာမှုမျိုးရှိခဲ့တဲ့သက်သေအထောက်ထားဘာမှမတွေ့ရပါဘူး။
ဒီကရဲ့ရွေးကောက်ပွဲမှာမဲကွာဟာမှုတွေအကြီးအကျယ်ရှိခဲ့တယ်လို့ဆွဆွဲပြီးမြမစစ်တပ်ကအာဏာသိမ်းယူလိုက်တာဟာကြိုးကြောင်းခိုင်လုံမှုမရှိဘူးဆိုတာကိုလည်းသူကထောက်ပြပါဗ
ျ။ We did not receive any reports that such mass fraud in voter list was carried out during
ရွေးကောက်ပွဲလုပ်ငန်းစဉ်အတွင်းမဲလိမ်မဲခိုးတာမျိုးကျွန်တော်တို့မကြားခဲ့ရပါဘူး။တပ်မတော်ကတော့မဲပေါင်း7000ကျွဲလောက်ကွာနေတယ်လို့ရွေးကောက်ပွဲအဖြစ်မှာပြောပါတယ်။ဒါကမဲပေးခွင့်ရှိသူစုစုပေါင်းရဲ့၄ပုံတပုံရှိပါတယ်။ဒါပေမဲ့လည်းဒီလိုဖြစ်ခဲ့တဲ့တက်တီအထောက်ထားတစ်ခုမှကျွန်တော်တို့မတွေ့ခဲ့ရပါဘူး။တမရဘက်ကလည်းဒီအတွက်တက်တီအထောက်ထားဘာမှပြမထားပါဘူး။ဆိုတော့သူတို့ပြောတာကိုယုံစရာအကြောင်းဘာမှမရှိပါဘူး
။မြန်မာစစ်အုပ်ချုပ်ရေးကောင်စီကတော့ရွေးကောက်ပွဲမှာမဲမတမာမှုတွေရှိခဲ့တယ်ဆိုပြီးရွေးကောက်ပွဲရလဒ်ပြက်ပြဲတဲ့အကြောင်းကြေညာချတာပါ။ရွေးကောက်ပွဲရလဒ်ကိုလက်မခံလို့တဲ့စစ်တပ်အနေနဲ့ ခိုင်မာတဲ့တပ်တွေထောက်ထားမှရှိပဲအခုလိုဆွဆွဲပြောဆိုတာအာဏာသိမ်းတာတွေကိုကြည့်ရင်မှန်ကန်တဲ့နည်းလမ်းနဲ့ဖြည့်ရှင်းလို့စိတ်မရှိဘူးဆိုတာကိုပြရနေတယ်လို့လည်းလီရှန်လုံးကပြောပါတယ်
So before the UEC managed to establish the election tribunals to hear these complaints.
ဒီတရားချက်တွေနဲ့ပတ်သက်လို့ရွေးကောက်ပွဲကော်မရှင်UEC ဘက်ကစစ်ဆေးမှုတွေမလုပ်နိုင်ခင်မှာပဲစစ်တပ်ကအာဏာသိမ်းလိုက်တာပါ။ ဆိုတော့ဒီ UEC
အနေနဲ့ဒီကိစ္စကိုနီးလန်းတကျကန့်တွေဖြေရှင်းဖို့ဘယ်လိုမှမဖြစ်နိုင်ဘူး။ဒါကြောင့်တပ်မတော်နဲ့ကြန့်ခိုင်ဖွံ့ဖြိုးရေးပါတီဟာဒီပြဿနာကိုကောင်းသောနည်းနဲ့အဖြေရှာလို့စိတ်မရှိဘူးလို့ကျွန်တော်တို့ထင်ပါတယ်။ဒီကိစ္စနွေပါလာရွေးကောက်ပွဲဟာကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေကြားကျင်းပရတာဖြစ်လို့2019ခုနှစ်တုန်းကရွေးကောက်ပွဲလောက်လွတ်လပ်တရားမျှတမှုမရှိခဲ့ဘူးဆိုပေ ပြောပါတယ်။ COVID-19 ရောဂါကူးစက်မှုတွေရှိနေခဲ့တဲ့အချိန်မှာပဲမဲယုံဝန်ထမ်းတွေရွေးကောက်ပွဲနဲ့ကျန်းမာရေးအရာရှိတွေပြင်ပပန်းပန်းကြိုးစားလှုပ်ဆောင်ပေးခဲ့ကြတယ်လို့မြန်မာပြည်သူ28တန်းခွဲမဲပေးခဲ့ကြတဲ့အကြောင်းနဲ့ဒီလိုမြန်မာပြည်သူတွေရဲ့အတန်သဘောထားဆန္ဒတွေကိုတိတ်သွားအောင်မြန်မာစစ်တပ်ကခြေဖြတ်လို့ရမှာမဟုတ်ဘူးလို့လည်း Anfren အဖွဲ့ရဲ့မေလ18ရက်နေ့ကထုတ်ပြန်တဲ့အစီအစဉ်မှာဖော်ပြထားပါတယ်ရှင်။
ဒီအမေရိကန်တန်ကနေ့စဉ်တင်ဆက်ပေးနေတဲ့နောက်ဆုံးရကမ္ဘာနဲ့မြန်မာသတင်းတွေသတင်းဆောင်မတွေကိုအီးမေးလ်သတင်းလွန်အဖြစ်နဲ့ VOA ပိအိတ်တက်တီစီကိုနေ့စဉ်ရောက်ပို့ပေးနေပါတယ်ရှင်။ VOA မြန်မာပင်မစာမျက်နှာကသတင်းတွေအောက်မှာဝန်ဆောင်မှုများဆိုတဲ့ခေါင်းစဉ်နဲ့နေ့စဉ်အီးမေးလ်သတင်းလွန်ဆိုတဲ့စာသားလေးတွေတော့အိတ်ကနေပြီးအီးမေးလ်သတင်းလွန်ကိုတောင်းယူနိုင်ပါသေး။နောက်တနေ့ကတော့ VOA မြန်မာအီးမေးလ်လိပ်စာ bami@voanews.com စီကိုဒါမှမဟုတ်ရင်လည်း VOA မြန်မာ Facebook Messenger ကနေပြီးတော့ကိုအီးမေးလ်လိပ်စာကိုရေးပို့လိုက်ပါ။အီးမေးလ်လိပ်စာကိုတိချာနှာအောင်ရေးပေးလိုက်ဖို့တော့မမေ့ပါနဲ့နော်။နေ့စဉ်တနေ့နှစ်ကြိမ်ပို့ပေးတဲ့အီးမေးလ်သတင်းတော်ကသတင်းကောင်းစဉ်တွေနဲ့သတင်းအကျဉ်းချုပ်တစုတစီတွေရရှိသိရှိနိုင်အောင်လို့စီစဉ်ပေးထားပါ။ VOA ပိအသက်တွေအတွက်သတင်းတွေကိုကျမတို့ရေဒီယိုရုပ်မြင်သံကြားနဲ့အင်တာနက်တို့ကနေအရောက်ပို့ပေးနေပါရှင
်။မြန်မာပိုင်းစီစဉ်ကထုံးလွှင့်နေတဲ့စီစဉ်တွေနဲ့ပတ်သက်ပြီးတော့ဝေဖန်အကြံပေးကြပါလို့လည်းဖိတ်ခေါ်ပါရစေရှင်။အခုတော့စီးပွားရေးကဏ္ဍကိုတင်ဆက်ဖို့ချိန်ရောက်ပါပြီ။ COVID-19 ကပ်ရောဂါဘေးသင့်နေတဲ့မြန်မာနိုင်ငံမှာဆရာနာသိမ့်မှုထပ်ပြီးဖြစ်တာကြောင့်လာမယ့်နှစ်တစ်အစပိုင်းမှာနိုင်ငံလူဦးရေရဲ့ထက်ဝက်ဆင်းရဲမွဲတေခဲ့တဲ့2005ခုနှစ်ကအခြေအနေမျိုးအထိဆုတ်ယုတ်ကျဆင်းသွားနိုင်ကြောင်းကုလသမဂ္ဂဖွံ့ဖြိုးမှုအစည်းအဝေး UNDP ကတတိပေးထားပါတယ်။တစ်ချိန်တည်းမှာပဲလာမယ့်လပိုင်းတွေအတွင်းမြန်မာလူထုရဲ့၃သန်းခွဲကျော်စားနပ်ရိက္ခာပြတ်လတ်သွားနိုင်တဲ့အရေးကြောင့်ရိက္ခာထောက်ပံ့နိုင်ရေးကုလသမဂ္ဂဘက်ကပြင်ဆင်နေပါတယ်။ဒီသတင်းပတ်စီးပွားရေးအစီအစဉ်မှာမတ်တိန်ကြီးထိုက်ကတင်ပြထားပါတယ်ရှင်။
ဆိုင်ရတော့မှာရဲ့ဒီကအားအကုန်လုံးကဘာပြောဆွေးဆွေးကြတာနဲ့အားခက်ခဲလို့ရတဲ့အချိန်ကြတော့ကျမတို့ကကြတော့ဒီကိုယ့်ရဲ့ဈေးပေါ့ဈေးကြတာတုံးရမယ်ဟာဆိုတော့ဈေးနှုန်းပဲအရင်ဒီကစဉ်းစားပေါ့ခင်ဗျားလေးကပူတတမလဲတတနဲ့ခင်ဗျားလေးကပူလောက်လောက်ငှားဖြစ်ရမယ်အဲ့ဒါပဲပြရတာပေါ့နော
်အရင်ကဖွဲ့ဖွဲ့ရရဖြစ်ဖို့အဓိကထားဈေးဝယ်ခဲ့သူတွေအခုတော့ဝင်ငွေထွက်ငွေကိုပို့ပြီးတော့ထည့်တွက်လာရပါပြီရန်ကုန်မြို့လိုနေရာတွေကနေတွေလိုမဟုတ်ပါဘူးနေကလူတွေကတော့ခြံထဲမှာစားပြင်တီးပြင်စိုက်ထားလို့နေ့စဉ်ဈေးထွက်ဝဲလို့လွေကောင်းမှလူမှဖြစ်ပေမဲ့လည်းရန်ကုန်မှာကတော့နေ့စဉ်စားရည်တောက်ရည်အတွက်မဖြစ်မနေဈေးဝယ်ကြရပါတယ်။ဈေးဝယ်တာမှလည်းငွေဆက်ကူကိုပဲသုံးရတာပါ။အလောက်ကန်ခွင့်လန်းအတွက်ရွှေပြောင်းအခြေချသူတွေအတွက်တော့လက်ရှိရန်ကုန်မှာမလွယ်ကူပါဘူး။တနည်းရတဲ့ဝင်ငွေတနည်းစားရည်တောက်ရည်ဖြစ်ရှင်းရသူတွေအတွက်ပို့ပြီးတော့အခက်တွေ့နေပြီလို့ရန်ကုန်ကအင်ရှင်မတူရှင်းပြခဲ့ပါတယ်။
အခုကအခြေခံလူတန်းစားမှတော့အမျိုးကကွဲစီအောင်ဟိုစိုက်ကန်းလေးနဲ့လူလောက်ကတော့ဘာလို့ပြောအရေးဆုံးကြီးထွက်နေနေတော့ဒီနေ့2000 3000လေးရသွားလို့စားရတာမျိုးရှိမယ်ဒီလိုရေကန်မှုကောက်တဲ့လူတို့ဒီလိုမျိုးဟိုပန်းလေးရောင်းနေသူတို့ဟိုအဲ့လိုမျိုးတွေတွေ့ကြတော့အဆင်မပြေနိုင်ဘူးမှာ
ကုလသမဂ္ဂအဖွဲ့အစည်းဖြစ်တဲ့ကမ္ဘာစားနပ်ရိက္ခာအဖွဲ့ WFP ရဲ့မြန်မာနိုင်ငံဆိုင်ရာဒုတိယညွှန်ကြားရေးမှူးမာကတ်စ်ပရယောကလက်ရှိမြန်မာနိုင်ငံအခြေအနေကို UN News နဲ့တွေ့ဆုံမေးမြန်းခန်းမှာရှင်းပြပါတယ်။
It's been a very difficult few months for many people. It's true that
ဒီကနေ့လာပိုင်းနေကလေးကတချို့အတွက်တော့အလွန်အမင်းအခက်အခဲဖြစ်နေပါပြီ အထူးသဖြင့်ရန်ကုန်ကနေရွှေပြောင်းနေကြတာကလည်းတကယ်ဖြစ်နေတာပါဒါပြင်လက်ရှိမှာပိတ်ထားတဲ့စက်ရုံတွေလည်းအများပြားရှိနေပါတယ် လေပတ်တဲ့စိတ်ုံတွေကလည်းတကယ်ကိုအဖြစ်လောက်ပဲလေပတ်နေတာပါစိတ်ကန်းကလည်းသိပ်ပြီးမလေပတ်တော့ပါဘူးဘန်းစနစ်လည်းအပြည့်ဝမလေပတ်တော့ပါဘူးငွေထုတ်ရုံအတွက်ကိုပဲလူတန်းရှိကြီးနဲ့ဆောင်းတိုင်းနေကြတာဖြစ်ရိုးဖြစ်စဉ်ကိစ္စမဟုတ်ပါဘူးလူတွေအနေနဲ့မြန်မာနိုင်ငံတွင်ငွေလွှဲတာမှရောပြည်ပကနေပြည်တွင်းကိုငွေလွှဲဖို့အတွက်ကိုပါတက်ရောက်မှုရိုက်ခတ်မှုရှိနေပါတယ်
ဆရာနာတိန်းနာကြောင့်မတိမငိမ့်ဖြစ်နေတဲ့မြန်မာနိုင်ငံမှာလာမယ့်6လအတွင်းလူပေါင်း3000ကျော်ဆနဲ့ရိတ်ခါမလုံလောက်မှုစိုးရိမ်ထိတ်လန့်စရာအဆင့်ကိုရောက်လာနိုင်ပြီးဒီလူတွေကိုကူညီထောက်ပံ့လာရနိုင်ခြင်းရှိကြောင်းကုလသမဂ္ဂဆနဲ့ရိတ်ခါအဖွဲ့ကသတိပေးထားပါတယ် WFPA မြန်မာနိုင်ငံဆိုင်ရာဒုတိယညွှန်ကြားရေးမှူးမာကတ်စ်ပရိုက်ယိုက
So this all added up to situation of real concern and one where
ဒီအကြောင်းအရာလေးအားလုံးပေါင်းလိုက်တော့တကယ်ကိုစိုးရိမ်စရာအခြေအနေပြတ်ဖြစ်ပါတယ်။နာမည်6လအတွင်းလူပေါင်း3.4သန်းလောက်စားနပ်ရိတ်ခါမလုံမလောက်ဖြစ်မှာကစိုးရိမ်စရာအခြေအနေရောက်လာနိုင်တယ်လို့ကမ္ဘာစားနပ်ရိတ်ခါအဖွဲ့ WFP ကခန့်မှန်းတာပြီး WFP တန်ကနေဒါမှမဟုတ်အခြားအဖွဲ့အစည်းတွေကနေထောက်ပံ့မှုတွေလိုအပ်လာနိုင်ခြင်းရှိပါတယ်။
မြန်မာနိုင်ငံတွင်ဘန်စနစ်ကောင်းကောင်းမလဲပတ်နိုင်တော့တဲ့ကိစ္စကိုလည်းကုလသမဂ္ဂကအထူးစိုးရိမ်မှုနဲ့ကြိုတင်ပြင်ဆင်ထားကြောင်းသူကပြောပါတယ်။
We've already moved to put in place a contingency stock of food which will
ကျွန်တော်နိုင်တဲ့အရေးပေါ်အခြေအနေအတွက်ကျွန်တော်တို့ကစားနပ်ရိတ်ခါသိုးလောင်ရေးဆောင်ရွက်ထားပါတယ်။ တကယ်လို့ဈေးကွက်မှာစားနပ်ရိတ်ခါမလုံလောက်တဲ့အခြေအနေမျိုးမှာနောက်ကျွန်တော်တို့ရဲ့အဓိကစိုးရိမ်တဲ့အချက်ကတော့လက်ရှိဘန်စနစ်မှာပြဿနာဖြစ်နေတာကြောင့်အကူအညီလိုအပ်နေသူတွေထံငွေလွှဲမပေးနိုင်တဲ့အခြေအနေမျိုးမှာငွေကြေးထောက်ပံ့မှုအစားရိတ်ခါကိုအစားထိုးထောက်ပံ့နိုင်ဖို့ဖြစ်ပါတယ်။
2020年嘛，コロナ肺炎疫情来，阿库那套那些的困难嘛，罗，西安那顶那叫，尼玛西伯伊一天那开了嘛，阿库那套那些的困难嘛，罗，西安那顶那叫，卢姆西伯阿伯特别罗提克亚比，阿切尼瑞么彪嘞奈布，所以喏，那套那些的困难，阿萨班阿叫嘛呗，尼玛卢乌爷爷特瓦尼巴，新年末节的阿辛苦，加油多奶奶阿叫。 ကုလသမဂ္ဂဖွံ့ဖြိုးမှုအစီအစဉ်UNDP ရဲ့သုံးသပ်ချက်အစီရင်ခံစာကတတိပေးထားပါတယ်။UNDP ရဲ့အာရှပစိဖိတ်ဒေသတွင်းဆိုင်ရာညွှန်ကြားရေးမှူးကင်နီဝေကနာရာဂျာကအခုလိုပြောပါတယ်။
It is not surprising that all of the development gains
အချိန်မခိုင်မပြည့်စုံပေမဲ့လည်းဒီမိုကရေစီအသွင်ကူးပြောင်းမှုကာလဖြစ်တာကြောင့်ပြီးခဲ့တဲ့စနစ်တာအတွင်းဖွံ့ဖြိုးတိုးတက်မှုတွေရရှိခဲ့တာဟာအံ့ဩစရာမဟုတ်ပါဘူးတဲ့။ကမ္ဘာကပ်ဘေးရောဂါတာတင့်တဲ့အချိန်မှာနိုင်ငံရေးပြဿနာရဲ့ရိုက်ခတ်မှုပါထပ်ပေါင်းလာတဲ့အတွက် ဆီယနာသိမ့်ပြီးတဲ့နောက်ဖြစ်လာရတဲ့အကြမ်းဖက်မှုတွေကြောင့်ရာနဲ့ချီသေးချေတန်ရာရထောင်ချီဖမ်းဆီးခံရတဲ့အပြင်စီးပွားရေးပြိုလဲမယ်အန်ဒီယန်နဲ့အထူးရင်ဆိုင်နေရပြီလို့လည်း UNDP ရဲ့အစီရင်ခံစာကတတိပေးပါတယ်။ကမ္ဘာပံရဲ့အီဗီလာထုတ်အရှေ့အာရှနဲ့ပစိဖိတ်ဒေသစီးပွားရေးခန့်မှန်းချက်မှာ မြန်မာနိုင်ငံမှာ2020ခုနှစ်အတွင်းစီးပွားကျမှု10ရာခိုင်နှုန်းထိရှိမယ်လို့ခန့်မှန်းထားပါတယ်။မြန်မာကုန်သွယ်ရေးရဲ့80ရာခိုင်နှုန်းကပင်လယ်ရေကြောင်းကုန်သွယ်ရေးဖြစ်ပြီးဆီယနာသိမ်းမှုနောက်2လအတွင်းရေကြောင်းကုန်သွယ်မှုပမာဏ95ရာခိုင်နှုန်းကနေ60ရာခိုင်နှုန်းထိကျဆင်းခဲ့ကြောင်းလဲ UNDP ကခန့်မှန်းထားပါတယ်။
ဒီအချက်တွေကိုထောက်ချင်ခြင်းအပြင်မြန်မာနိုင်ငံဟာစီးပွားရေးပြိုကျမဲ့ဘက်ကိုချင့်ကပ်လာနေတာပြတ်တန်နေတာဖြစ်တယ်လို့လဲ UNDP အစိုးရခန့်စာမှာတတိပေးထားတာဖြစ်ပါတယ်ရှင်။
ဖြစ်ပါတယ်။တွားရမယ့်လိပ်စာလမ်းညွှန်ကိုလက်ကင်ဖုန်းပေါ်မှာကြည့်လို့မရတော့တာကဆာလို့ကိုယ်တိုင်ငွေဆိုင်ဝယ်ပေးနေရတဲ့အခက်အခဲတွေအကြောင်းဖုဒ်ဘန်ဒါရိုက်တာတယောက်ပြောပြထားတာကိုမဆုမျက်မှောင်ကဘလော့ဂါရီပြောသမျှအစီအစဉ်ကနေတင်ပြထားပါတယ်ရှင်။ မြန်မာနိုင်ငံမှာအာနာသိမ့်ပြီးနောက်ပိုင်းဖြစ်လာတဲ့အပြောင်းအလဲတွေကြောင့်အလုပ်အကိုင်အခက်အခဲဖြစ်နေကြသူတွေထဲမှာအစားအသောက်ဒီလီဗရီပို့တဲ့ဝန်ဆောင်မှုပေးနေကြသူတွေလည်းအဓိကပါနေကြပါတယ်။အင်တာနက်ချိန်ထားတဲ့လက်ကင်မိုဘိုင်းဖုန်းတွေကိုအားကိုပြီးတော့အစားအသောက်သွားယူရမယ့်ဆိုင်လိပ်စာသွားပို့ရမယ့်အိမ်လိပ်စာတွေကိုတက်ဆိုင်ရာအက်ပ်ထဲကGPS လမ်းညွှန်နဲ့ပို့ဆောင်ပေးနေကြရသူတွေ
Sierra Lake Bo Bay near Food Bender Writer Dioga. Through a drop a lot of care kept rather little Pyopia Tara Nathan Chiba.
ကျွန်တော်ကကျွန်တော်ဒီအနန္တဒီပါရတဲ့အချိန်တော့ဒီတလေပြီးပို့ရတာတော့ပို့ပြီးတော့အစီအစီပါဘောနော်ပါလို့တော့ကျွန်တော်ဒီခုကနာဆော့ဝဲရကြတော့ဂျီရီရီပါရဆာအကုန်အစီအစီတွေမှာဟုတ်စာရုံတွားယူရတဲ့ဂျီရီရီလိပ်စာရေကစားမအောင်ပို့ရတဲ့လိပ်စာတကယ်မသိဘောအဲ့ဒါတွေအကုန်လုံးမြင်ရတာဘောနော်နည်းနည်းကြတော့အခုအင်တာနက်မြင်ရတော့ဆိုတော့ဘာတွေခက်ခဲဖြစ်လဲဆိုတော့ဒီပို့ရမယ့်လိပ်စာကို ကျွန်တော်တို့ကမတွေ့ရဘူးမှာလေမတွေ့ရဘူးဆိုတော့ကိုတိတဲ့လမ်းလောက်ပဲပို့လို့ရတယ်ကိုမတိတဲ့လမ်းဆိုရင်ပို့လို့မရဘူးညာအဲ့လိုမျိုးဖြစ်တာပေါ့နော်အခက်အခဲရောက်ဘယ်လိုဖြစ်လဲဆိုတော့ဒီကာဆာမာရီကြီးကိုတော့ပို့တဲ့ခါကျရင်အရင်တော့ကနည်းနည်းကတော့ကျွန်တော်တို့ဒီပို့ရမယ့်လိပ်စာတွေပါရဆိုအကုန်လုံးပို့တော့အချင်းကြီးတာပေါ့အခုကကြတော့နည်းနည်းကလည်းမရဘူးဝိုင်းဖိုင်ပဲရတယ်ဆိုတော့ ူပိုးတဲ့နေရာကိုကိုကရှော့ချလိုက်ရလားအဲ့အခြေအနေရောဘယ်လိုရှိပါလဲ
အရင်တော့ကျတော့ကျွန်တော်တို့ဒီရုံးမှာကျတော့သူတို့ကဇုံနေသေးတာလေကျွန်တော်တို့ဝက်ရှိတယ်စောက်ရှိတယ်အင်းစိန်ရှိတယ်ဒီကျွန်တော်ဒီဤနောက်ဤဆောက်ပေါ့အဆုံနေဇုံနေနဲ့ခွဲလာတော့နေရာအရန်ကျေပြန်တော့အချင်းကြည့်တာပေါ့နော်မှားကြီးနဲ့သူကမှားကြီးနဲ့ဆိုရင်နေရာဇုံလိုက်ပို့ရတာပေါ့အခုကျတော့ကျွန်တော်တို့ကျတော့ဒီဖုံးနဲ့ပဲလောရတယ်ဆိုတော့ကိုပို့နိုင်တဲ့မျိုးလောက်ဒီပဲကျွန်တော်တို့ကချိန်ထားတာပေါ့နော်အရန်အများကြီးကျတော့ကျွန်တော်တယောက်တည်းလေးလုံးဝမရတယ်ပြောဖြစ်တဲ့အတွက်ပေါ့ကျွန်တော်အခုကျွန်တော်ဝင်ဒီရဖူပနာအလိုမျိုးပဲအလုံးလိုရလူတွေအကုန်လုံးကျွန်တော်ပြန်ပြီးတော့ညှပေးတာပေါ့နော်တယောက်တည်းလို့ရင်တော့ဒီလုပ်ငန်းတော့တိတ်ပြီးတော့အဆင်မပြေဘူးမှန်းကျွန်တော်ဆိုအကုန်လုံးဒီလုပ်နေလူတွေဆို6 9လောက်ရှိအကုန်လုံးညှပို့မှာလေအဆင်ပြေမှာမှန်
း Mobile Internet ဆက်သွယ်မှုမရှိလို့ GPS လမ်းညွှန်ကိုအားကိုးလို့မရတော့တဲ့အတွက်လိုက်ပို့တဲ့နေရာတွေရှော့ချလိုက်ရတာတွေမကပါဘူးနောက်အခက်အခဲတစ်မျိုးလဲ Food Vendor Rider တွေကြုံတွေ့နေကြရပါတယ
်ဟိုအရင်တော့ကတော့ဒီရုံးကဓာတ်လိုက်ချိန်ပြီးတာဆိုတော့သူ့ဘက်သူတို့တချို့တွေကြတော့ပတ်စံနဲ့ခိုင်ရိုက်ရှင်းတာရှိတယ်။တချို့ကြခတ်နိုင်ရှင်းတာရှိပါဘောနော်။အခုအနေထားမှာအင်တာနက်မရတဲ့အနေထားမှာကျွန်တော်ဖုန်းနဲ့ပဲဆက်တွေ့ပြီးလုပ်တယ်။ကာစမားမှားကြီးနဲ့ဒီအမျိုးသားဘောနော်။အဲ့အမျိုးသားကိုကျွန်တော်မက်ဆေ့လေးပို့ပေးတယ်။သူရဲ့လိမ့်စာလေးကိုကျွန်တော်မက်ဆေ့ပို့ပေးတယ်။ဝယ်ရတဲ့ခါကျရင်ကျွန်တော်တို့ကစိုက်ပြီးတော့ဝယ်ရတာဘောနော်။အခုတော့အဲ့ခက်ခဲရောရှိတာပေါ့ဟုတ်။တနည်းကိုဈေးဘူးအနေနဲ့3-4000လောက်ကတော့ကိုယ့်လက်ထဲတိုင်ထားတာပေါ့ဟုတ်။တချို့ကစားမားတွေဆို5-6000ဝယ်တဲ့ကစားမားတွေရှိတယ်။တချို့ဆိုရင် 8000-7000 ဘူးတော့အဲ့လိုမျိုးဝယ်တဲ့ကစားမားတွေရှိတာပေါ့။တချို့ဆိုင်တွေကြတော့ကျွန်တော်တို့ဒီသွားဝယ်ခါကျပတ်စံကြံနေတယ်။တချို့ဆိုင်တွေကြတော့ခြံလို့ရရမှာပဲ။ကိုယ်နဲ့တီးတဲ့ဆိုင်တွေဆိုရင်တော့ပတ်စံနည်းနည်းလောက်ကြံပေါ့။တချို့မတီးတဲ့ဆိုင်တွေကြတော့ပတ်စံကြတော့ခြံလို့မရဘူး။အဲ့တော့ကျွန်တော်တို့ဒီကစားမားတွေကြီးကိုစပြီးတော့သွားပို့မယ်ဆိုရင်မေးရတာပေါ့နော်။အမားတို့ဘယ်လောက်ပို့တော့ဝယ်မလဲသူကတမ်းလာရတယ်သူကလည်းမေးပါလေအိမ်ကိုလာယူသူတို့အရင်ဆုံးပတ်ထန်ပြီးမယ်အဲ့လိုမျိုးပြောတာပေါ့နော်အမကျွန်တော်တို့ဘက်ကကြာကြည့်လိုက်တာအိမ်ရောတခါသူ့ကြီးကိုပတ်ထန်တခါသွားယူပုံစံဆိုင်ကိုတခါသွားဆိုနှစ်ခါကိုကပူပင်မှန်းတော့ကျွန်တော်လည်းရှိတဲ့ပတ်ထန်နဲ့အဲ့လိုမျိုးလှက်ပတ်ပြီးဝယ်ရတာပေါ့နော်အခက်ခဲရတော့ဒီကိုယ်တိုင်ဝယ်ရတဲ့ဖြစ်တဲ့အတွက်ကိုအချို့ကတမ်းမာရီကဟိုဖုံးစက်သိထားတာတွေပါလိညာတွေရှိရင်တော့ကျွန်တော်တို့ဒီအမောင်းကတော့ကျွန်တော်တို့စိုက်ပြီးတော့စားရမှာပေါ့နော်အရင်တော့ရုံနဲ့လှုပ်တာဆိုတော့တောင်းတန်ဟိုဒီကတမ်းမာစက်သိထားတာတို့ဖုံးမကိုင်းတာတို့ပါလို့ရှိတယ်ဆိုရင်တော့ကျွန်တော်တို့ကရုံးကိုပြောတယ်ရုံးကလူတွေကကျွန်တော်တို့က cancel the volume, you know, charge it on IDC, Kuyara, Kuya, Kuya, Sayana, so, Kuyamaro, Pasano, Yuni Bunan, you know, the Zibu, Yambu, and Europe, Pasano, Tatema, Shihama, you know, Pasan, Tatema, Zibu, Michiao, you know, the Nanabian, change for him, a little what a few years in my house.
A Kujaro, the Anadena, and Shede Umanyava device solution, who Yamtoya, many by Shide Kajaro.
အဲ့လိုမျိုးဒီအစားအသောက်တွေလိုက်ပြီးပို့ပေးတဲ့အခါမှာရောကိုယ့်ရဲ့ဘေးကင်းလုံခြုံမှုနဲ့ပတ်သက်ပြီးတော့ဟိုဘယ်လိုမျိုးအခြေအနေရှိလဲဆိုရင်ဟိုဘယ်လောက်ရှိလဲအဲ့ဒါလည်းသိပြစေ။ဟောဆိုရင်ဘူကတော့မရှိတာပေါ့။တခါကြရင်ကျွန်တော်ဒီလမ်းတွေပါတွားနေတယ်ဆိုရင်ကျွန်တော်တို့ရဲ့ရဲအစ်ခံတာပေါ့နော်။စစ်ခံတာသူတို့ကအခုလမ်းမှာတွေ့ရင်ကျွန်တော်ဒီဖုန်းတွေကိုဆက်တယ်။ မှာဖြစ်တဲ့အတွက်ကျွန်တော်ကဒီကတ်သမားရှိကိုကျွန်တော်မှားထားတဲ့ပစ္စည်းလေးကိုတွားပို့ခြင်းလို့ပြီးရင်ကျွန်တော်တို့ကပြန်မှာအဲ့လိုမျိုးပြောတာတော့နောက်ပိုင်းကတော့တိတ်ဆစ်တာတွေပါတိတ်မရှိတော့ဘူးကြ။အရင်တော့ဆပြီးတော့အရေးကြီးကြီးဖြစ်နေတဲ့အချိန်ကြောတွင်းကတော့တော်တော်ဆစ်ခံရတာများတာပေါ့နော်။
အဲ့လိုမျိုးဖြစ်ခတ်ခဲ့သွားတဲ့အတွက်ကြောင့်မို့လို့ကကိုယ့်ရဲ့ဒီဝင်ငွေရောဘယ်လောက်ထိထိခိုက်မှုရှိသွားတယ်လို့ပြောနိုင်ပါလဲရှင်
။ဟောဟုတ်ကဲ့ဟောစာဝင်ငွေရကအကုန်လုံးနည်းနည်းလေးခတ်ခဲ့သွားတာပေါ့ကျွန်တော်ဆိုရင်နှစ်လကျော်နှစ်လတော့လုံးမလို့ရဘူးပေါ့အခုအင်တာနက်တွေတိတ်သွားတော့လေကျွန်တော်တို့ဒီဥပက္ခဏာဆော့ဝဲရတယ်တကယ်တမ်းဒီအင်တာနက်နဲ့မှအဆင်ပြေရလေဒီကစားမဓာတ်ရိုက်ကျွန်တော်တို့လှမ်းပြီးတော့မှာလေရုံးကဆိုလိုမျိုး order ချပေးတာမဟုတ်တော့ဘူးအင်တာနက်မရဘူးဆိုတော့ကျွန်တော်တို့ကတော့အဆင်ပြေဦးရမှာလေဒီအလုံးမရှိတော့အိမ်မှာလည်းကိုယ်ဝင်ဝင်တခုပဲရှိတော့လေအဲဒီတောက်ဝင်ကြီးရောနည်းနည်းလေးခတ်သေးသွားတာပေါ့ဟုတ
်မြန်မာနိုင်ငံမှာဒီလိုနိုင်ငံအပြောင်းလဲဖြစ်သွားတဲ့အတွက်ကြောင့်မို့လို့ကိုယ့်အပေါ်မှာတက်ရောက်မှုအဒီအခြေအနေပေါ်မှာရောဘယ်လိုထင်မြင်လဲပြောချင်ပါလဲရှင
်အဓိကပြောချင်တာကကျွန်တော်ဒီအနာတိတ်မှာတော့ကျွန်တော်ဒီလက်လုပ်တွေလုံးနေရလူတွေကတော်တော်လေးကိုခတ်ခဲ့သွားတယ်အမဘယ်လိုပြီးခတ်ခဲ့သွားလဲဆိုတော့တချို့တွေဆိုရင်ဆိုင်နာနေပြီးတော့အလုံးလာသိနေလူရှိရဲ့ကျွန်တော်အခုမှနာတယ်မှာပြောတောင်းငုံပွားလို့အဲ့လိုမျိုးတော့ဘာကလူတွေရှိတယ်သူအရင်းအယမ်းဖြစ်နေတဲ့အချိန်ကြတော့သူလည်းဆင်းလို့အဆင်မပြေဘူးဒီအကုံလုံးပြစ်ပန်ခတ်တယ်နေကြားနေတော့ဘယ်လိုမှအဆင်မပြေဘူးပေါ့နော်ကျွန်တော်ဒီ delivery ကြတော့ရုံးဝကြကျွန်တော်တို့လားစားပြီးရလည်းမဟုတ်ဘူးကိုလုံးမှကိုစားရမှာအဲ့လိုမျိုးဖြစ်နေတော့ကိုတကြောင်းဆိုရင်ကိုတော့ကတကြောင်းတက်ဆိုင်ရကိုမဆွဲဘူးဆိုရင်ပတ်ဆံမရဘူးဆိုတော့ကျွန်တော်ဒီအပြင်ပိုင်းဒီလူရတန်းသားလူတွေကတော့တော်တော်လေးကခက်ခဲဖြစ်တာပေါ့ဟုတ်အဲ့တော့ကျွန်တော်တို့ကတော့အမှန်တမ်းကြိုးမြန်မြန်လေးပေါ့နော်အချိန်လေးပြန်ပြီးတော့ကောင်းပြီးတော့ကိုလိုချင်တဲ့ဒီဒီမိုးဝေးကြီးကိုပြန်ရရင်ကျွန်တော်တို့အတွက်လည်းအချိန်ဒီဒီကျန်တဲ့လူတွေအတွက်လည်းအကုန်အချိန်ပေးပေါ့နော
်ရန်ကုန်မြို့မှာအစားအသောက်တွေကို delivery လိုက်ပို့ပေးနေတဲ့ food bender rider တယောက်ရဲ့လက်ရှိကြုံတွေ့နေရတဲ့အခြေအနေဖြစ်ပါတယ်ဆရာနာတိန်အုပ်ချုပ်နေသူတွေက mobile internet ဆက်သွယ်မှုတွေကိုဖြတ်တောက်လိုက်တဲ့အတွက်သူတို့လိုမျိုး mobile internet ကိုအားကိုအလုံးလုံးနေကြရတဲ့တွေအတွက်အလုံးလုံးကံရတဲ့အခြေအနေပို့ပြီးတော့ခက်ခဲနေကြပါတယ်ရှင်ကျွန်မဆူမြန်ပေါ်မှာ
မဆူမြန်မွန်အပတ်စဉ်တင်ဆက်နေတဲ့ blogger တွေပြောသမျှအစီအစဉ်ပါရှင်ဒီကနေ့ညထုတ်လွှင့်မဲ့အစီအစဉ်မှာလည်းနောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေနဲ့အတူအင်္ဂါနေ့ညသကဝိုင်းအစီအစဉ်ကိုတင်ဆက်မှာမို့စောင့်မျှော်နားဆင်ကြပါနော်အခုတော့သတင်းအချင်းချုပ်အစီအစဉ်ကိုဒေါက်ခင်မျိုးသက်ကတင်ဆက်မှာပ
ါချင်းပြည်နယ်မင်းတပ်မြို့မှာစစ်တပ်ရဲ့အကြမ်းဖက်နှိမ်မှုတွေချက်ချင်းရပ်တန့်ဖို့နဲ့ကလေးငယ်တွေကိုအကာအကွယ်ပေးဖို့မြန်မာနိုင်ငံတဲကကုလသမဂ္ဂကလေးများရန်ပုံငွေအဖွဲ့ကဒီကနေ့ပဲတောင်းဆိုလိုက်ကြောင်းကုလသမဂ္ဂကင်းမှုချုပ်ရဲ့ပြောခွင့်ရစတီဖန်ဒူတရစ်ကပြောသွားတာပါ။အာနာသိမ့်ထားတဲ့စစ်တပ်ကိုရရလက်နက်တွေနဲ့ခုခံနေကြတဲ့မင်းတပ်မျိုးနယ်ကိုစစ်ကောင်စီကမေလ23ရက်နေ့ကြက်တပင်းနေမှာမာရှယ်လော့ထုတ်ပြန်ခဲ့တယ်လို့တောက်ကြနေမှာတော့ပြင်းပြင်းထန်ထန်တိုက်ခိုက်ခဲ့တာပါ။ဒီလိုတိုက်ခိုက်မှုတွေအတွင်းအရက်သားပြည်သူ6ဦးတဲ့မင်းနယ်တေဆုံးခဲ့ရတယ်လို့တရားမဲ့ဖန်စီထိမ့်သိမ်းထားတာတွေရှိနေတဲ့ဆိုတော့ခိုင်လုံတဲ့သတင်းတွေနဲ့ပတ်သက်ပြီးကုလသမဂ္ဂလူခွင့်ရုံကစုံစမ်းစစ်ဆေးနေကြောင်းလည်းပြောပါတယ်။မြန်မာနိုင်ငံမှာစစ်တပ်ကဖက်ဒရယ်တဲ့အာဏာသိမ်းခဲ့ခြင်းကစပြီးမြန်မာစစ်အာဏာပိုင်တွေပေါ်အရေးယူမှုတွေဇက်တိုက်လုပ်နေတဲ့ American Britain နဲ့ Canada တို့ကတနင်္လာနေ့မှာလည်းမြန်မာစစ်ကောင်ဆောင်တွေပေါ်မှာပြစ်မှတ်ထားအရေးယူမှုအစ်စ်တွေကိုချမှတ်ခဲ့ကြပါတယ်။ American ရဲ့အရေးယူမှုအစင်းတက်မှာမြန်မာနိုင်ငံကနောက်ထပ်လူပုဂ္ဂိုလ်16ဦးနဲ့နိုင်ငံတော်စီမံအုပ်ချုပ်ရေးကောင်စီ SCC တို့ကိုထည့်သွင်းလိုက်တာဖြစ်ပါတယ်။ကနေဒါအစိုးရကတော့မြန်မာစစ်တပ်နဲ့ဆက်နွယ်နေတဲ့လူပုဂ္ဂိုလ်တွေနဲ့ကုမ္ပဏီတွေအတွက်နောက်ထပ်အရေးယူမှုတွေချမှတ်ခဲ့တယ်လို့ Britain ကလည်းသူ့ရဲ့ဒဏ်ခတ်အရေးယူမှုတွေမှာမြန်မာအစိုးရပိုင်းကြောက်မြတ်လုပ်ငန်းကိုပါထည့်သွင်းလိုက်တာဖြစ်ပါတယ်။ မြန်မာရေးနဲ့ပတ်သက်ပြီးကုလသမဂ္ဂအထွေထွေညီလာခံမှဆုံးဖြတ်ချက်မူကြမ်းချမှတ်ရေးအတွက်အင်္ဂါနေ့မဲခွဲဆုံးဖြတ်မယ့်အစီအစဉ်ကိုကုလသမဂ္ဂကရွှေ့ဆိုင်းလိုက်ပါတယ
်။တရင်ချင်းချုပ်ကိုဒေါက်ခင်မျိုးသက်ကပြောပြသွားတာပါ။ဒီကနေ့မနေ့အတွက်အစီအစဉ်ထုတ်လုပ်ရေးမှုကတော့ရဲမော်ပါရှင်။အင်ဂျင်နီယာကတော့ချင်မီကွတ်ဖြစ်ပါတယ်။ကျမတို့အစီအစဉ်တွေကိုနားဆင်အားပေးကြတဲ့အတွက်ကျေးဇူးထူးတင်ပါတယ်ရှင်။မင်္ဂလာရှိသောနေ့တစ်နေ့ဖြစ်ပါစေလို့ဆုမွန်ကောင်းတောင်းပါတယ်။ကျမအင်ဂျင်နီယာပါ။
This program